နဲ့တကွာစัจ java လန္တမှာရှိကြတဲ့လူနဲ့ဓမ္မတတ္တဝါအလုံးကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2003ခုနှစ်ဧပြီလ14ရက်တထုံမြို့နေမိတ္တရာတောင်ချီမြတ်စိန်ကျောင်းတိုက်အတွင်းရှင်ကျင်းပတဲ့ပင်စမအကျဉ်းယောက်တတိပဋ္ဌာန်ဝိပဿနာတရားဆက်ဆံရဲ့ဓမ္မဒါနတရားအလှူအမတ္တဌာနအနိုင်နိဗ္ဗာန်အလှူဓမ္မသဘေမှာအဝိမမနေပါနဲ့လို့အမိပေးထားတဲ့တရားတော်နဲ့ဓမ္မဒါနတရားအလှူပေးလို့မှဖြစ်ပါလေတရားသူရှင်အနေနဲ့တရားသူမပေးဘူးခင်တရားသူခံပုဂ္ဂိုလ်များအနေနဲ့တရားသူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့တပည့်လူမြတ်စွာဘုရားရှင်ကိုသူဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်အလုံးနဲ့လည်းဥချထားပြီးတော့အရဟံဂုဏ်တော်ရဲ့အဓိပ္ပာယ်၃မျိုးတစ်မျိုးကိုသုံးောက်စီညီညီညာညာပွားများလိုက်ကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥကြည့်ထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်နေဣရိယာပုဂ္ဂိုလ်လည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုံနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့ဟောမယ့်တရားကောင်းစင်ကပါတယ်လေအဝိမမနေပါနဲ့မနေကတော့ပါတယ်လေမနေကတော့ဝိလိကောင်းလို့ဆိုပြီးတော့ဒီနေ့ကျတော့အဝိမမနေပါနဲ့ဖြစ်ရပြန်မယ်နော်မနေကဝိလိကောင်းလို့ခေါ်ထားတော့ဝိလိကောင်းလို့ဆိုပြီးအဝိမနေနေကြမှာဆိုလို့ဒီနေ့တော့အဝိမမနေပါနဲ့ယောဂီတကအဝိမနေချင်တာလားအနိမနေချင်တာလားအဝိမနေကျင်တာလားအနိမနေကျင်တာလားဘုဖြေပဲလို့စီပဲနေကြတာနော်အနိမနေကျင်တယ်တကယ်သိမဲ့အနိနာနေကျင်လားရှိရဘာမှမပါဘဲနဲ့နေရဆိုတော့ဖြေလို့ရှိရင်လည်းမှားသွားနိုင်တယ်နော်အဲ့တော့မနေ့ကဝေးလေကောင်းလေးဆိုတာကတော့ဘာတွေနဲ့ဝေးလေကောင်းလေးတဲ့တော့ကာမဂုဏ်ချမ်းသာတွေကာမဂုဏ်စည်းစိမ်တွေနဲ့ဝိလိကောင်းတယ်တကအချိန်နေချင်းခါပုံမူတည်တယ်ပုဂ္ဂိုလ်နဲ့ပတ်ဝန်းကျင်ပုံမူတည်ပြီးတော့အတိတ်ပဲယူရမှာလိနန္ဒာဖြင့်မှတ်ရမှာမဟုတ်ဘူးမနေ့ကဇတ်တော်မှာပါတဲ့ဘုရားလောင်းနဲ့တကွာရှိပြီတော်ကောင်းကြီးတွေတောထွက်ကြတယ်ကာမဂုဏ်ချမ်းသာတွေကိုဝိလိကောင်းတယ်ဆိုပြီးတော့လုံးဝဆွတ်လွတ်ကြတယ်အသက်ဆယ်ဆောင်နှစ်အရွယ်ယဟန်ပြူဖို့တောထွက်ဖို့စိတ်ဖြစ်ဖြစ်ချင်းတခါတည်းဆွမ်းတာဟုတ်ရဲ့လားမဟုတ်ဘူးမိဘတွေအသက်ထင်ရှားရှိနေတဲ့မိဘကိုမေတ္တာအပြည့်အဝနဲ့တရားတရားအပြည့်အဝနဲ့လူကြည်ပြုစုတယ်မိဘနဲ့ပါလုံးကွယ်လွန်လို့သူတို့ရဲ့တင်းကြေးချင်းကိစ္စတွေအကုန်လုံးပြီးပြီမိဘနဲ့ပတ်သက်တဲ့ကိစ္စတွေအကုန်လုံးဆောင်ရွက်ပြီးပြီဆိုတော့မှတောထွက်ကြတာပါဝ ဝိတောထွက်စင်နာကတော့16နှစ်ကလေးကထွက်ချင်ကြ။ယဟန်ပြုကျင်နာကတော့16နှစ်အရွယ်ကလေးကယဟန်ပြုကျင်ကြတာပါ။ဝိလိကောင်းလို့ဆိုတဲ့အတိတရားကလည်းလူမှန်သိတတ်တဲ့အရွယ်ကလေးကရနိုင်ကြတာပါ။ဒါပေမဲ့အချိန်နေအချိန်ခါကိုကြည့်ပြီးတော့အချိန်မဆောင်ကြဘူးလား။ဆောင်ကြတယ်။ဒါဆိုရင်ကာမဝစီစိတ်တွေရဲ့အဖြစ်ဘဝခန္ဓာရဲ့အဖြစ်ကိုမြင်လို့တဝင်းတရားမပြုစုရသေးတဲ့ဇနီးမယားတွေခင်မွန်းတွေအမိသားတွေကိုစွန့်ပြီးတော့ဘုန်းကြီးဝတ်တော်မယ်ဒီလိုက်ရှင်ဝတ်တော်မယ်ဆိုရင်မစင်စားသင့်ဘူးလားစင်စားတယ်နဲ့စင်စားပါဦးနေပါဦးတွတ်ထားပြီးသားနော်အဖက်ဖက်ကနေတုံးတတ်ရပါတယ်ရှူတောင်းကောင်းဆုံးကနေနှလုံးသွင်းပြီးတော့ကြည့်ရှုရပါတယ်ဒါလို့တာကောင်းနေဆုံးပြီးတော့ကိုယ်အကျိုးတစ်ခုတည်းကြည့်ပြီးတော့လုံးလုံးမဖြစ်ဘူးနမောတကြီးမာတဲ့သူတကူကောင်းဆန်တဲ့သူဖြစ်သွားအောင်ပါအဲ့တော့ဝိလေကောင်းလေးဆိုတာကာမဂုဏ်ချမ်းသာတွေနဲ့ကာမဂုဏ်စည်းစိမ်တွေနဲ့ဝိလေကောင်းလေးပဲလုံးဝယတိပြတ်စွန့်လွတ်နိုင်တယ်ဆိုရင်အကောင်းဆုံးပါပဲအခြေလေးပြီးလို့အချိန်ခါတန်လို့လုံးဝစွန့်လွတ်နိုင်တယ်ဆိုရင်တော့အကောင်းဆုံးပဲအခြေလေးမပြီးသေးလို့အချိန်ခါမတန်သေးလို့မစွန့်နိုင်သေးဘူးဆိုရင်လေအချိန်များများကာမဂုဏ်ချမ်းသာနဲ့မဖြုံးမနဲ့စိတ်မထိန်နိုင်တဲ့ကာမဂုဏ်တချို့လောက်ပဲခံစားပြီးတော့ကျန်တဲ့သိမ့်မလိုအပ်တဲ့အရေးမပါတဲ့ကာမဂုဏ်တွေကိုတော့စွန့်နိုင်တယ်များစွန့်ရမယ်လျှော့နိုင်တယ်များလျှော့ရမယ်အနာရောဂါကူစားတဲ့သဘောမျိုးနဲ့ခံစားတဲ့ကာမဂုဏ်ချမ်းသာခံစားကြတော့လေကိလေသာတဏှာရာကမပြင်းထန်အောင်အတိလေးနဲ့တတိလေးနဲ့ထိန်းချုပ်ပြီးတော့ခံစားကြရမယ်ပြည့်ရမမိပိုင်ဆိုင်နေတဲ့သက်ရှိတဲ့ကာမဂုဏ်ဝိထုကာမဝိထုတွေကိုတတိဉာဏ်နဲ့စနစ်တကျအသုံးချပြီးတော့ဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေဖြစ်အောင်ကြိုးစားကြရမယ်ဒီပစ္စည်းဥစ္စာဆိုတဲ့ကာမဝတ္ထုတွေကိုအသုံးပြီးပြီးတော့လေဒါနကုသိုလ်တွေလည်းပြုလို့မရဘူးလားပြုလို့လို့ရပါတယ်အဲ့တော့အတိဘေကိုစနစ်တကျယူကြဖို့လိုတဲ့ဝိလိကောင်းလေးကာမဂုဏ်ချမ်းသာရင်းနဲ့ဝိလိကောင်းလေးကိလေသာရင်းနဲ့ဝိလိကောင်းလေးပဲဒါပေမဲ့အချိန်ရအချိန်ခါအရလုံးဝမဝေးနိုင်သေးဘူးဆိုရင်လေအလုတ်သဘောအရနီးတာပဲဖြစ်ပါစေမေတ္တာသဘောအရနီးတာပဲဖြစ်ပါစေလောကမှာတူတူယောက်ျားနေလို့မရတဲ့အတွက်တရှိတမဲ့ပုဂ္ဂိုလ်တ attva အရာဝိထုတွေနဲ့မလုံးမချောင်တာပတ်သက်ဆက်ဆံနေရတာပဲကိုကြောင့်လည်းသူကုသိုလ်ဖြစ်အောင်သူကြောင့်လည်းကိုကုသိုလ်ရအောင်သူကြောင့်လည်းကိုစိတ်ချမ်းသာအောင်ကိုကြောင့်လည်းသူစိတ်ချမ်းသာအောင်တရားဓမ္မလမ်းကြောင်းလေးနဲ့အညီနေသွားမယ်ဆိုရင်တော့ကိုနဲ့နီးနေတဲ့ကာမဝိထုတွေကာမဂုဏ်စီးစိတ်တွေအကြောင်းပြုပြီးတော့စိတ်ဆင်းရဲမှုဖြစ်ပါအောင်မလားမဖြစ်တော့စိတ်ချမ်းသာအောင်နေတတ်ရမယ်။ပိုင်ဆိုင်တဲ့ကာမဝိထုတွေကိုအကြောင်းပြုပြီးတော့ကိလေသာနီးမတောက်အောင်ကြိုးစားကြရမှာပေါ့။ဝိလိကောင်းကြီးရဲ့အဓိပ္ပာယ်ကိုအစွန်မထွက်အောင်စနေတရားကိုပါလာလို့ဉာဏ်နဲ့ချက်ထင်ပြီးတော့ယူတတ်ပါစေနော်။အယူတတ်ပဲဖြစ်နေမှာဆိုလို့ဒီနေ့ပြန်ပြီးတော့ထိမ့်ပြီးလိုက်ပါတယ်ဖြီးပြီးလိုက်ပါတယ်တရားကောင်းစင်လာပါတယ်နဲ့။အဝိမမနေပါနဲ့။ဘာရဲ့အဝိမမနေရမှာလဲဒါကြတော့။ကာမဂုဏ်ရဲ့အဝိမမနေပါနဲ့လို့ပြောတာမဟုတ်တော့ဘူး။နိဗ္ဗာန်ရဲ့အဝိမမနေပါနဲ့။ယောဂီတို့ကနိဗ္ဗာန်ရဲ့အဝိမနေချင်တာလားအနိမနေချင်တာလား။နိဗ္ဗာန်ရဲ့အမိမနေခြင်းနဲ့ဒါပြန်ရှင်းသရသွားကြတော့ဟုတ်လားတထုံကလူတွေလည်းတထုံမမနေနဲ့တော့ရှင်းသရကြောင်းကြရံကွာလူတွေလည်းရှင်းသရကြောင်းကြရှင်းသရမှာနိဗ္ဗာန်ရွာဆိုတာရှိရွာနာမည်ကနိဗ္ဗာန်လေကိုဘကိုးတိုင်းတည်းမှာလည်းသာရဝေါလာသာရမသိမြို့တမြို့အဲ့ဒီမြို့နာအဲ့ဒီမြို့နယ်မှာလည်းနိဗ္ဗာန်ဆိုတဲ့ရွာတွေပါရှိမြန်မာနိုင်ငံမှာကနိဗ္ဗာန်ကနှစ်ခုရှိတာနော်သာသနာမှာလည်းနိဗ္ဗာန်ကနှစ်ခုပါပဲကိလေသာနိဗ္ဗာန်ရယ်ခန္ဓာနိဗ္ဗာန်ရယ်ပရိနိဗ္ဗာန်ချက်ရနော်ကိလေသာပရိနိဗ္ဗာန်ခန္ဓာပရိနိဗ္ဗာန်ပေါ့အဲ့တော့မြတ်မကြီးမလည်းနိဗ္ဗာန်ကရွာနေပါရှိတာကြိုက်တဲ့ရွာတော့သွားနေကြတာနော်အဲ့ဒါဆိုရင်နိဗ္ဗာန်နဲ့မမီဘူးလားအဝိမမနိဗ္ဗာန်နဲ့နိဗ္ဗာန်ရဲ့အဝိမမနိဗ္ဗာန်နဲ့နိဗ္ဗာန်ရဲ့အနိမ့်မှပဲနေပါနိဗ္ဗာန်ရောက်ကြအောင်အကျင့်ကောင်းအကျင့်မြတ်တွေကိုကျင့်ကြံကြိုးကိုအားထုတ်နေတယ်ဆိုရင်နိဗ္ဗာန်ရဲ့အနိမ့်မှနေတာပါပဲနိဗ္ဗာန်ရောက်အောင်ကျင့်ကောင်းခြင်းမြတ်တွေကိုမကျင့်ကြံမှုမအားထုတ်ဘူးဆိုရင်တော့နိဗ္ဗာန်ရဲ့အဝေးမှနေနေတာပါပဲအဝေးမှမနေပါနဲ့နိဗ္ဗာန်ရဲ့အဝေးမှမနေပါနဲ့ဆိုတာနိဗ္ဗာန်ရောက်အောင်ကျင့်ကောင်းခြင်းမြတ်တွေကိုကျင့်ကြံကြိုးကိုအားထုတ်နေပါလို့ပြောတာပါ တကုဘာသာကိုစကလုံးနဲ့လက်ပတ်ပြီးတော့ပြောတာမဟုတ်ဘူးမြတ်စွာဘုရားရှင်ကိုရတိုင်းဟောထားတဲ့ဂါထာလေးတစ်ပုဒ်ရှိပါတယ်ဒီနေ့ဟောမှာကအဲ့ဒီဂါထာလေးတစ်ပုဒ်ကိုပဲဟောမှာအပမတရတောဘိက္ခုပမာတိဗယတတိဝါအပဘောပရိဟာနာယနိဗ္ဗာနတိဝသန္တိကိဒီဂါထာလေးပါပဲမြမလူအဓိပ္ပာယ်ပြန်မယ်ဆိုရင်တော့အပမတတရားနဲ့ဝေ့လျော်တဲ့ပုဂ္ဂိုလ်ပမာဒတရားရဲ့အဖြစ်ကိုမြင်တဲ့ပုဂ္ဂိုလ်ဟာတမထဝိပဿနာတရားတွေကနေမဆုတ်ယုတ်တော့ပါဘူးနိဗ္ဗာန်နဲ့လည်းဤသွားပါပြီတရားတော်ခေါ်ပါဆိုတရားတပုတ်ထဲနဲ့ပြီးသွားပြီနော်တမနစ်တောင်မကြာဘူးဘုရားဟောတာဒါအရှိတိုင်းခေါ်လိုက်မယ်ဆိုတမနစ်တောင်မကြာပါဘူးချဲ့ရင်တော့ချဲ့သလောက်ကိုမဆုံးတော့ဘူးပေါ့အခုပြောလိုက်တော့သဘောပေါက်တယ်မလားအပမတာတရားနဲ့မွေးလျော်တဲ့ပုဂ္ဂိုလ်ပမတာတရားရဲ့အပြစ်ကိုမြင်တဲ့ပုဂ္ဂိုလ်ပမတာတရားရဲ့အပြစ်ကိုမြင်ပြီးတော့အပမတာတရားနဲ့မွေးလျော်တဲ့ပုဂ္ဂိုလ်ဟာတမထဝိပဿနာတရားကြီးကနေမဆုတ်ယုတ်ပါဘူးနိဗ္ဗာန်နဲ့လည်းနှီးသွားပါပြီနိဗ္ဗာန်ရဲ့အနီးမှာနေနေတာဖြစ်ပါတယ်နိဗ္ဗာန်တိဝသန္တိကေဆိုတာနိဗ္ဗာန်ရဲ့အနီး၌နေနေတာပါပဲတဲ့အဲ့ဒါလေးကိုကြည့်ပြီးတော့ပဲအဝေးမှမနေပါနဲ့လို့ပြောတာအဝိမမင်းနဲ့ဆိုတော့နိဗ္ဗာန်ရဲ့အနီးမှာပဲနေပေါ့အဲ့တော့နိဗ္ဗာန်နဲ့နေတဲ့ပုဂ္ဂိုလ်အနီးကပ်ဆုံးကတော့တမထဝိပဿနာကုသိုလ်ပေါ့အဲ့ဒီမှာလည်းဝိပဿနာကုသိုလ်ကအနီးကပ်ဆုံးပါပဲနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တာကမဉ္ဉဏ်နဲ့ပဲမျက်မှောက်ပြုနိုင်ပါတယ်မိမိရဲ့စိတ်မှာမဉ္ဉဏ်ကလေးပွားကနေပေါ်လာမှနိဗ္ဗာန်ကိုမြင်နိုင်တာပါအဲ့ဒီမဉ္ဉဏ်ကလေးပေါ်ဖို့ဆိုတာလေမဉ္ဉဏ်ရဲ့ရှင်းနာလေးမှာဝိပဿနာဉာဏ်ရှိပါတယ်ဝိပဿနာဉာဏ်မရှိဘဲနဲ့မဉ္ဉဏ်ဖြည့်ယူထုံးစံမရှိပါဘူးဒါကြောင့်နိဗ္ဗာန်နဲ့အဓိကဆုံးအကျင့်ကိုပြောမယ်ဆိုရင်တော့ဝိပဿနာအကျင့်ပဲနိဗ္ဗာန်နဲ့အဓိကဆုံးဉာဏ်ကိုပြောမယ်ဆိုရင်ဝိပဿနာဉာဏ်ပဲနိဗ္ဗာန်နဲ့အဓိကဆုံးကုသိုလ်ကိုပြောမယ်ဆိုရင်ဝိပဿနာကုသိုလ်ပဲဒါနတွေမိုးထီအောင်လူပါသီလတွေမိုးပြန်းအောင်ဆောက်တည်ပါတမထတွေမြေရှုမိုးပြန်းနိုင်အောင်အားထုတ်ပါနိဗ္ဗာန်မရောက်နိုင်ပါဘူးဝိပဿနာလုပ်ကိုအာထုံးမှနိဗ္ဗာန်ရောက်နိုင်ပါလေ။ဒါနသီလသမထကိုလုပ်လို့နိဗ္ဗာန်မရောက်နိုင်ဘူးဆိုပြီးတော့ဒါနသီလသမထကနိဗ္ဗာန်ရောက်ကြောင်းတရားမဟုတ်ဘူးလို့မဆိုလို့ဘူး။အနိကအကြောင်းတရားတော့မဟုတ်တာအဝိအကြောင်းတရားတော့ဟုတ်ပါတယ်။ဘာဒါနလေးပဲပြည့်ပြည့်နိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်ပါစေ။ပါဠိလိုနိဗ္ဗာန်ပစ္စယောလို့ဆိုခြင်းဆိုမဆိုခြင်းလေးပေါ့။ဒီကောင်းမှုလေးကနိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်ပါစေ။သီလဆောက်တည်ပြီဆိုလဲကိုယ့်ရဲ့သီလကုသိုလ်လေးကနိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်ပါစေ။သမထဘာဝနာဗုဒ္ဓံတတိတို့မေတ္တာတို့ပွားများတဲ့ဆိုရင်လေဒီကုသိုလ်လေးဟာနိဗ္ဗာန်ရဲ့အထောက်ပံ့ဖြစ်ပါစေဆိုရင်အဲ့ဒီဒါနသီလသမထကနိဗ္ဗာန်ရောက်ကြောင်းဖြစ်သွားတာပါပဲဒါပေမဲ့အနိကအကြောင်းတရားတော့မဟုတ်ဘူးမိမိအားထုတ်နေတဲ့ဝိပဿနာဉာဏ်လေးကမဉဏ်ကိုကြီးစုပြုသွားဖို့အတွက်တော့အထောက်အပံ့ရပါတယ်အဲ့ဒါဘာကုသိုလ်ပဲပြုပြုနိဗ္ဗာန်တရားနိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်ပါစေဆိုရင်လေအဲ့ဒီဒါနကုသိုလ်ပြုနေတဲ့အချိန်ဟာနိဗ္ဗာန်ရဲ့အနီးမှာနေနေတဲ့အချိန်ပါပဲပါတိလပဲဆောင်းဆောင်း၅ပါးပဲဆောင်းဆောင်း၈ပါးပဲဆောင်းဆောင်း၉ပါး၁၀ပါးပါပဲဆောင်းဆောင်းကိုရင်တိလယဟန်တိလဘယ်တိလကိုပဲဆောင်းဆောင်းနိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်ပါစေငါဆောင်းထိနေတဲ့တိလကုသိုလ်ဟာနိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်ပါစေဒါနိဗ္ဗာန်ဆိုစကလုံးပါမရေလို့မဟုတ်ပါဘူးကိုအားထုတ်နေတဲ့ဝိပဿနာဉာဏ်စံရင်ပြီးသွားဖို့အည်သွေးပြည့်သွားဖို့မဉဏ်ထိအမြန်ဆုံးကြည်စည်ပြုသွားဖို့တော့ထောက်ပံ့ဖြစ်ပါစေဆိုလဲဒါနိဗ္ဗာန်ပစ္စယနဲ့သဘောချင်းအတူတူပါပဲအမှမဟုတ်လေငါဆောက်တည်နေတဲ့တိလကုသိုလ်ဟာတဏှာကလွတ်ဖို့အတွက်ဖြစ်ပါစေဆိုလေဒါနိဗ္ဗာန်ရဲ့ထောက်မှန်ဆိုတဲ့သဘောချင်းကြည့်ကြည့်ပါပဲဘုရားကုံတော်ပေါ်တဲ့ဒုတန်တတိတတဝါအမှုချက်မှချမ်းသာကြပါစေမေတ္တာပို့တဲ့မေတ္တာဘာဝနာအဲ့ဒီဘုဒ္ဓံတတိမေတ္တာသမထကုသိုလ်တွေအားထုတ်ပြီးတော့လည်းဒီသမထကုသိုလ်ဟာတဏှာကလွတ်ဖို့ဖြစ်ပါစေနိဗ္ဗာန်ရောက်ဖို့ဖြစ်ပါစေဆိုရင်အဲ့ဒီကုံတော်ပေါ်နေတဲ့အချိန်မေတ္တာပို့နေတဲ့အချိန်ဟာလေနိဗ္ဗာန်ရဲ့အနီးမှာနေနေတာပါပဲအဝိမမနိဗ္ဗာန်နဲ့ဆရာသဘောပေါက်တယ်ဗလားနိဗ္ဗာန်ကိုဥတည်ပြီးတော့ဒါနပြု၄ပါးနိဗ္ဗာန်ကိုဥတည်ပြီးတော့သီလစောင့်၄ပါးနိဗ္ဗာန်ကိုဥတည်ပြီးတော့တမထပွား၄ပါးအဲ့ဒါဆိုရင်နိဗ္ဗာန်ရဲ့အနီးမှာနေတာပဲဒါနနိဗ္ဗာန်တော့ရောက်ချင်မှရဲ့နိဗ္ဗာန်ရောက်ပြစေနိဗ္ဗာန်ကိုနိဗ္ဗာန်မဲ့ဖို့ကိုရည်တူတူနဲ့ရောက်ပြစေနဲ့မဇ္ဈအမြုပ်ထွက်အောင်ဆူတောင်းပြီးတော့ဒါနကြတော့လည်းမပြုပြုပြန်လို့လည်းနိဗ္ဗာန်ဥမတိသီလကြတော့လည်းမဆောင်ဆောင်နေလို့လည်းနိဗ္ဗာန်ဥမတိတမထမပွားပွားပြန်လို့လည်းနိဗ္ဗာန်ဥမတိအဲ့ဒီလိုဆိုရင်တော့နိဗ္ဗာန်ဘယ်တော့မှမရောက်ပါဘူးနိဗ္ဗာန်ရဲ့အဝေးမှာနေနေတာပါပဲကုသိုလ်သူတိုင်းလည်းနိဗ္ဗာန်ရဲ့အနီးမှာနေနေတာမဟုတ်ဘူးနော်ကုသိုလ်တိုင်းကနိဗ္ဗာန်ကိုမရောက်စေပါဘူး ပန်းလေးတော့ဝင်လူတယ်ဖြစ်လျာဘွားတိုင်းဒီပန်းလေးကိုလှပြရစီဆိုရင်တော့လှတဲ့အကျိုးပဲရမယ်နိဗ္ဗာန်တော့ဘယ်တော့မှမရောက်ပါဘူးဆွမ်းလူတယ်ဤဆွမ်းထွက်တဲ့ကောင်းမှုကြောင့်ဖြစ်လျာဘဝခွန်အပ္ပလာနဲ့ပြည့်စုံပါစေဉာဏ်ပညာတွေထက်မြက်ပြစေဆိုရင်ခွန်အပ္ပလာတွေပြည့်စုံမယ်ဉာဏ်ပညာတွေထက်မြက်မယ်ဖြစ်လျာဘဝပစ္စည်းဥစ္စာချမ်းသာပြစေဆိုရင်ဖြစ်လျာဘဝပစ္စည်းဥစ္စာတွေချမ်းသာမယ်နိဗ္ဗာန်တော့ဘယ်တော့မှမရောက်ပါဘူးနိဗ္ဗာန်ကိုဥတီမှနိဗ္ဗာန်ကိုရောက်ပါလေအဲ့ဒါကိုပဲပါရမီလို့ခေါ်တာပါပဲနော်ဒီနေ့ကိုရင်လေးတစ်ပါးကလည်းလေးထားပါရဲ့ပါရမီရဲ့အဓိပ္ပာယ်လေးရှင်းပြပါတဲ့အမှန်ကတော့ပါရမီရဲ့အကြောင်းကတော့ဦးဇင်းတို့စာအုပ်ဒီထဲမှာလည်းပါပြီးသားပါပဲပါရမီဆိုတာမြင့်မြတ်သူတွေရဲ့အတုတ်ကိုပါရမီလို့ခေါ်တယ်တနည်းအားဖြင့်မြင့်မြတ်သူဖြစ်ချောင်းအတုတ်ကိုပါရမီလို့ခေါ်တယ်မြင့်မြတ်သူတွေရဲ့အလုတ်မြင့်မြတ်သူဖြစ်ချောင်းအလုတ်ဆိုတာကိုဖြောင်းပြောလိုက်လို့ရှိရင်တော့မြင့်မြတ်တဲ့အလုတ်ကိုပါရမီလို့ခေါ်တာပါပဲပါရမီဆိုတာပါဠိစကားလုံးပါပဲမြင့်မြတ်တဲ့အလုတ်ကိုလုံနေတာဟာပါရမီဖြည့်နေတာပါပဲအဲ့ဒီကွင်လေးကသူ့ရဲ့ယူဆချက်လေးပြောတဲ့ပါရမီဆိုတာချွေးထွက်အောင်ကြိုးစားခြင်းလို့သူသတ်မှတ်ထားပါတယ်ကဲချွေးမထွက်ရင်တော့ပါရမီမဖြစ်တော့ဘူးလားကဲချွေးမထွက်ရင်ပါရမီမဖြစ်တော့ဘူးလားအဲကောင်ခါနဲ့မှထိုင်ပြီးတော့ဂုံတော်ပွားနေမယ်ပါရမီလို့ဖြစ်တော့လားချွေးမထွက်ဘူးနော်ဟုတ်လားအဲကောင်ခါနဲ့မှလေလျာအေးအေးလေးချွေးလုံးဝမထွက်ပါဘူးဒါပေမဲ့ပါရမီဖြစ်တာပါပဲချွေးထွက်အောင်သွေးထွက်အောင်ကြိုးစားမှပါရမီမဟုတ်ဘူးဒါလည်းနောက်မိမိကြတော့လေပါရမီရဲ့သဘောကုသိုလ်ရဲ့သဘောဝရိယရဲ့သဘောတော့ပါအောင်မှာပေါ့လေအဲနိဗ္ဗာန်ကိုဦးတည်တဲ့ဒါနတိလသမထလုပ်ပြီးလုံနေတာဟာနိဗ္ဗာန်ရဲ့အနည်းမှနေနေတာပဲအဲ့မဲ့အနိကဆုံးတော့မဟုတ်ဘူးအနိကဆုံးကတော့ဝိပဿနာကုသိုလ်ဝိပဿနာကုသိုလ်ကတော့လုပ်ပြီးဆိုမှတော့နိဗ္ဗာန်ကိုဥတည်တယ်ဥမတည်တယ်ထူးခြားရှာကိုမလိုတော့ပါဘူးနော်နိဗ္ဗာန်ရောက်ရှင်လို့ပဲအာနိဗ္ဗာန်ကိုရောက်ရှင်လို့ပဲအာထုတ်ထုတ်စီဝတ်တက်ရှင်လို့ယာတုတူရှင်လို့ပဲအာထုတ်ထုတ်ကိုယ့်ရဲ့လူဝင်ဆန္ဒတွေပြဝရှင်လို့ပဲအာထုတ်ထုတ်ဝိပဿနာလို့ကိုအာထုတ်ပြီးဆိုမှတော့ဝိပဿနာကိုဝိပဿနာနဲ့တူအောင်အာထုတ်သွားလို့တကယ်ဝိပဿနာတတိအစ်စ်ဝိပဿနာသမာဓိအစ်စ်ဝိပဿနာဉာဏ်အစ်စ်တွေဖြစ်ပြီးဆိုရင်တော့လူချင်းချင်းမလူချင်းချင်းနိဗ္ဗာန်ကတော့ရောက်သွားမှာပါပဲဒါမဲ့လေဝိပဿနာကတော့နိဗ္ဗာန်မရောက်ရှင်တဲ့လူအားလုံးမထုတ်ပါဘူးထုတ်ရင်လေဝိပဿနာအတုပဲအားထုတ်မှာပဲစာတွေကဖတ်ထားတဲ့ယုံနံအနေဆာယုံအနေဆာနံအနေဆာအနေဆာဒုက္ခအနတ္တဟိုတချို့ပရိစိတ်တွေရှိတယ်မလားဗုဒ္ဓံတဏ္ဍိသံနာမရူပံအနေဆာဒုက္ခအနတ္တအမြုပ်ထအောင်စိတ်ပါဘရောမနိဗ္ဗာန်မရောက်ပါဘူးကုသိုလ်တော့ရကြရမယ်စာတွေပါတဲ့အနေဆာစာတွေပါတဲ့ဒုက္ခစာတွေပါတဲ့အနတ္တတွေရှင်းခြင်းနဲ့ယုံနဲ့တော့ဝိပဿနာဉာဏ်အစ်စ်ဘရောမမပေါ်ပါဘူးနာမရူပံအိသံဒုက္ခအနတ္တဆိုတဲ့ပရိစိတ်လေးစိတ်ရင်အသက်ရှိတယ်မလို့ဘယ်သူတော့ဘယ်လိုစိတ်လို့အသက်တရားကျော်တဲ့တရားကျော်တဲ့ဝိထုတွေကလည်းစိတ်ချင်အောင်ဆွဲဆောင်ကြတာပြူဆွေကြတာအဲ့ဒါကအုံမှတ်ပြီးတော့လိုက်စိတ်ချိန်နေကုန်ပဲမနာပဲဖတ်တယ်နေကုသမရဘူးတော့မဟုတ်ပါဘူးရတော့ရပါတယ်ကိုလိုချင်တဲ့နိဗ္ဗာန်တော့ဘယ်တော့မှမရောက်ပါဘူးယုံနာဟာအိသံလို့ကဆင်ရင်ပြီးတော့ရှုတယ်ဆိုတော့ဘယ်ယုံနာလုံးယုံနာနေမှာမမြဲဘူးမမြဲဘူးနဲ့ကဆင်ရင်လည်းဘယ်ယုံနာကမမြဲတာဘယ်ယုံနာမကိုမသိဘူးလားဗဇက်ထဲကယုံနာမယ်မျက်စိထဲမှာနာမရူပံနံယုတ်ရဲ့သကလုံးကြီးမျက်စိထဲမြင်နေမှာမျက်စိထဲစာရွက်ပေါ်မှာမြင်နေတယ်ယုံနာမယ်ကိုယ်စိတ်ကူးတဲ့ကသကလုံးယုံနာမယ်အတွေ့ယုံနာမယ်ယုံနာဟာဖြစ်ဖြစ်ပဲနံစရာထားလိုက်ပေါ်လေယုတ်ယုတ်တရားတွေဟာဖြစ်ပြီးပြည့်နေတယ်ဖြစ်ပြီးပြည့်နေတယ်ယုံနာဆိုတော့မထည့်ဥထားပါတော့တချို့ဆိုလည်းဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နေရှင်တဘာတွေဖြစ်ပြည့်နေတာလဲဘာရဲ့ဖြစ်ပြည့်မှမသိဘူးနဲ့တော့ဘရောမနိဗ္ဗာန်မရောက်ပါဘူးနော်ခုခဏလေးဦးဇင်းစကားသံကြီးရက်လိုက်တဲ့ချိန်မှာဖြစ်ပြဲလို့တွေ့ရတာရှုလိုက်တယ်ဆိုတော့ဖြစ်ပြဲလို့ပဲစိတ်ကဆုံလိုက်တာပဲရှိတယ်။ဘာရဲ့ဖြစ်ပြဲမှန်းသူမသိဘူး။ခန္ဓာကိုယ်မှာပူလောင်နေတယ်ပူတဲ့သဘောလေးစူးစိုက်ကြည့်ပြီးတော့ဖြစ်ပြဲဆိုရင်တော့လေသဘာဝကြားတယ်လို့တော့ရှိတယ်။ဒါပေမဲ့အဲ့ဒီပူတဲ့သဘောကိုတကယ်သေချာတွေ့ဖို့ကလူသေးတာ။မျက်နာကအရင်ကြည့်ပြီးတော့မျက်နာပူတယ်မျက်နာကအပူလေးကဖြစ်ပြဆင်းတော့သွားပြီဖြစ်ပြအတုပဲမျက်နာဆိုကြတဲ့သူကပညာပဲလေပရမတ်ဘောမှာမျက်နာဆိုတာမရှိလေပင်ဆိုတာမရှိဘိုက်ဆိုတာမရှိကောင်းခါခြေလက်ဆိုတာမရှိပါဘူးအဲ့ဒီကောင်းခါခြေလက်နဲ့တွဲနေတဲ့ပူဓာအီဓာတွေတွန်းနာလှုပ်တာတွေအဲ့ဒါတွေကိုဖြစ်ပြဖြစ်ပြသွားလို့ကတော့ဖြစ်ပြအတုပဲရမယ်အစ်စ်တော့မရဘူး ကိုဝိပဿနာဉာဏ်ကြီးကအတူကြီးဆိုတော့ကိုရတဲ့နိဗ္ဗာန်ကလည်းအတူကြီးပဲဖြစ်မှာပဲဖြစ်ဖြစ်ဖြစ်ဖြစ်နဲ့တတိတော်မှတ်လိုက်တာတခါတည်းဖြစ်ဖြစ်ဒီရပ်သွားတယ်မှတ်စိတ်လေးတွေပျောက်သွားတယ်အဲ့ဒါနိဗ္ဗာန်လို့ထင်နေကြကမ္မထန်ဆရာကလည်းရှောက်ရှောက်ပြီးတော့ကမ္မထန်ဆရာကအဲ့ဒါနိဗ္ဗာန်မြင်သွားတာပဲတခါကြီးတောတံပန်ဖြစ်ပြီးတခါမှကြီးတောတံဖြစ်ပြီးတော့အဲ့ဒီလိုပြောစီခြင်းကြတာအဲ့ဒါဝိပဿနာဉာဏ်အစ်စ်ဖြစ်ဖို့ဆိုရင်တော့ဖြစ်ခိုက်ရုပ်နာမ်လေးတွေကိုဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့ရှုမှတ်နေရမှာပါပဲပူရင်ပူတဲ့ဘောရှိပထမပိုင်းတော့မျက်နာတို့ခါတို့လေပင်တို့စတဲ့ပြည့်ညက်တွေနဲ့တွဲသိအောင်မှာပေါ့နောက်ပိုင်းကျတော့မျက်နာတို့လေပင်တို့စတာပြောက်ပြီးတော့ပူတဲ့သဘောလေးတက်တက်ပဲမြင်သွားမယ်ပူရမြင်ုံလေးလည်းပဲဖြစ်ပျက်ကိုဆက်ရှိလို့ရသေးတာမဟုတ်ဘူးပူရမြင်ုံလေးလည်းရုပ်မြင်တယ်လို့ပြောလို့မရသေးဘူးပူရလည်းရုပ်တော့ရုပ်ပဲပေါ့ရုပ်ရဲ့အရေးအယောင်တစ်ခုပဲရုပ်ဆိုတာကဖောက်ပြန်တဲ့သဘောရုပ်ဆိုတာကဘာသဘောတော့ဖောက်ပြန်တဲ့သဘောဆိုတာကဖြစ်ပြီးပြတ်သွားတာကိုပြောတာမဟုတ်ဘူးနော်ဖြစ်ပြီးပြတ်တယ်ဆိုတာဖောက်ပြန်တာကတခြားရုပ်ရဲ့ဖောက်ပြန်ခြင်းဆိုတာကတခြားဖောက်ပြန်တဲ့ဆိုတာမှန်ကတော့တစ်မျိုးလေးဖြစ်နေတာကိုခေါ်တာပါပဲပူတဲ့ခါကျတော့တစ်မျိုးလေးဖြစ်သွားတယ်ဤတဲ့ခါကျတော့တစ်မျိုးလေးဖြစ်သွားတယ်နူးတဲ့ခါကျတော့တစ်မျိုးလေးဖြစ်သွားတယ်မဆားရခင်ကျတော့ခန္ဓာကိုယ်ရဲ့ရုပ်ကြီးကတစ်မျိုးစားပြီးတဲ့ခါကျတော့တစ်မျိုးတခြားလေးတိပေါ့လေကိုယ့်ရဲ့ရုပ်တော်လေးတွေမဆားခင်နဲ့စားပြီးရုပ်ရဲ့တော်တူရဲ့လားဘယ်နေရာကမတူတာလဲမျက်နာဘယ်လိုဖြစ်လဲ။ဖောင်းလာလား။ဒါဆိုတော့လည်းရှုပ်မဲ့လို့လေ။အခုယောဂီတို့မနေ့ဆယ်နိုင်ခွဲမခောက်ခင်ရှုပ်မဲ့နေကြတာလား။မျက်နာလည်းမတူဘူးပေါ့မစားရခင်ခါတော့ဘာပဲပြောပြောညှို့နှွမ်းနေမှာပေါ့။တိတ်ဆာနေခြင်းပေါ့လေ။ပုံမှန်ဆိုရင်တော့လည်းမညှို့နှောင်းဘူးပေါ့။စားပြရလို့ရှိရင်မျက်နာလေးကဘယ်လိုဖြစ်လာလဲ။ရှင်လန်းလာဒါကုမကြိုက်တဲ့ရှင်စားရင်မနေ့နေနေ။အဲ့လိုအပ်ဒီမှာရုပ်ဆိုတာကတမျိုးတစ်ပုံဖြစ်နေတဲ့သဘောတမျိုးလေးဖြစ်နေတဲ့သဘောအဲ့ဒါလေးကိုရုပ်လို့ခေါ်တာဖြစ်ပြီးပြတ်သွားတာခုနပူရနေခုအေးသွားပြန်ပြီ။အော်ပူရလေးကပြတ်သွားပြီးဖောက်ပြန်နေပါလားဒီလိုဆိုလို့တာမဟုတ်ဘူး။အဲ့ဒါပထမတော့ပူရသိရမယ်အေးရသိရမယ်တူရသိရမယ်တွန်းတာသိရမယ်။နောက်ပိုင်းကျတော့ဒါကတော့ပူရပဲဒါကအေးရပဲဆိုတော့မဟုတ်တော့ပဲနဲ့သူကသူတမျိုးတစ်ပုံလေးဖြစ်နေတမျိုးလေးဖြစ်နေတဲ့သဘောဖောက်ပြန်နေတဲ့သဘောကိုပဲတီးသွားမှာပါပဲ။နာနဲ့ပတ်သက်လို့ရှိရင်လည်းဒီတိုင်းပဲပေါ့တွေးရင်တွေးတယ်စဉ်းစားရင်စဉ်းစားတယ်မှတ်တယ်လူချင်းရင်လူချင်းနဲ့စိတ်ဆိုးရင်စိတ်ဆိုးတယ်စိတ်တူရင်စိတ်တူတယ်မှတ်တယ်ပြင်းရင်ပြင်းတယ်ပျော်ရင်ပျော်တယ်မှတ်တယ်ယောဂီတို့တရားထားတာပြင်းလာပျော်လာပျော်တယ်ဘယ်အချိန်ကိုပျော်တော့ဆယ်နှစ်နိုင်တရားထားတဲ့အချိန်ကိုပျော်တယ်ထင်ပါတယ်ဟုတ်လားတရားနာရင်လည်းသူများဟောက်တာဟောက်တာလေတရားနဲ့ပျော်တယ်ခေါ်တာပေါ့အမင်္ဂလာတရားထားတာပြင်းလဲဘာမှစိတ်ညစ်ချင်မရှိဘူးတတိပဌံပျော်စရာကောင်းတဲ့ပုံကပြင်းလို့ချင်းလဲဘယ်လိုမှတ်မှာတော့ပြင်းနေမှရမှာပြင်းနေပြင်းနေဆိုနေရမှာမဟုတ်ဘူးဘယ်လိုလေးပြင်းနေတာလဲဘယ်နေရာကပြင်းနေတာလဲဘာလို့ပြင်းနေခေါ်တာလဲတိချာကြည့်ရမှာပြင်းနေပြင်းနေရွံ့နေရတာဘာညာမပေါ်မှာမဟုတ်ဘူးမှတ်တော့မှတ်ရမှာပေါ့ပြင်းနေပြင်းနေဒါပေမဲ့ဘယ်လိုလေးပြင်းနေလဲကြည့်ရအောင်ပါနော်ပြင်းနေဆိုတဲ့သဘောကိုတခြားကြည့်လိုက်တဲ့ဆင်ကိုပဲပြင်းနာကကြောက်တာဘာလို့ရှာဘာလို့ကြောက်မှန်းကိုမသိတော့ဘူးနော်ဒါပေမဲ့တခြားတော့ရှိကြည့်ပါအောင်အိမ်ငိုက်တဲ့ဆင်လဲရောက်ကြည့်လို့ငိုက်တဲ့ဆင်လဲတန်းအိမ်မပြစ်လိုက်နိုင်ပေါ့အိမ်ငိုက်တဲ့ဆင်လဲငိုက်တယ်ငိုက်တယ်မှန်းဘယ်လိုလေးငိုက်နေလဲကြည့်ပါအောင်ယူကငိုက်တာလားစိတ်ကငိုက်တာလားပြောကြည့်ယူကငိုက်တာလားစိတ်ကငိုက်တာယူကနိုင်အောင်ငိုက်တာထင်ပါတယ်နော်အဲ့တော့ငိုက်တဲ့ဆရာလေးကိုတရားကြည့်ပါဘာအောင်ငိုက်တယ်လို့ပြောနေတာလဲဆိုတာခေါင်းလေးလေးနေတာကိုပြောနေတာလားငိုက်တယ်ငိုက်တယ်ပိုင်းတယ်ခေါင်းလေးလေးတာလဲတွေ့ရမှာပေါ့လေစိတ်ထက်ကလည်းဘယ်လိုလေးဖြစ်နေတာလဲဘာလို့စိတ်မဝင်စားတာလဲဘာလို့အာရုံပြုတ်နေတာလဲဘာလို့ခလုံးသွင်းနေတာလဲဒါစကလုံးနဲ့ပြောပြလို့မရပါဘူးကိုယ်ကိုယ်တိုင်ရှိကြည့်မှသိမှာအဲ့ကြမနေ့ကအားထုတ်တဲ့ချိန်ပြောတော့လည်းပြောခဲ့ပြီးပါပြီဝိပဿနာဆိုတာတခုတည်းမြဲအောင်ရှုမှတ်ရတာမဟုတ်ဘူးတချို့ကလေးတွေကရှောက်တယ်ဒီတပည့်တော်ဝင်လေးထက်လေးမှတ်တော့မှတ်တယ်လေဒါပေမဲ့တဏှာကြီးလုံးမရသေးဘူးတဏှာကြီးလုံးရအောင်ဝင်လေးထက်လေးမှတ်ပါလို့ဘုရားပြောလို့ဒီမှာပြောတာပါတခြားတော့မပြောတတ်ဘူးဦးဇင်းတို့တဏှာကြီးလုံးဝင်လေးထက်လေးကြီးရအောင်မှတ်လို့ပြောမိလို့လားမပြောမိပါဘူးနော်ပြောမိရင်လည်းဘွာခတ်ပါလေဒီမှာကတမထအာထုတ်ခိုင်းနေတာမဟုတ်ဘူးဝိပဿနာအာထုတ်ခိုင်းနေတာတမထလည်းပါတော့ပါတာပေါ့လေတမထကတော့ကြားညာကြားညာပြီးတော့ပါတော့မှာပါပဲတမထတစ်ခုတည်းကိုဇံရအောင်အာထုတ်တဲ့အဘိညာအောင်အာထုတ်တဲ့ဆိုရင်တော့အာနာပါနာတမထအာထုတ်မယ်ဆိုရင်နာရီဝတတိကအ ဲ့ကြတဲ့ထီးတဲ့သဘောတော့ကြည့်နေကြမလို့ပါဘူးဒီဝဲကြည့်ရမှာဝင်နေထွက်လေကကမ္မထာယဝိပဿနာယောနှစ်မျိုးလုံးရတယ်လေနမိတ်ကိုရှုနေရင်တော့သမထပဲထီးတဲ့သဘောတိုးတဲ့သဘောတွန်းတဲ့သဘောဒီသဘောလေးတစ်သက်ကိုကြည့်နေရင်တော့ဝိပဿနာဝိပဿနာဆိုရင်ဝိပဿနာအစ်စ်တော့မဖြစ်သေးဘူးပေါ့လေရှေ့ပြေးပေါ့ဒီအစ်စ်ကိုကြော်ပြီးတော့လေဝိပဿနာကဖြစ်လို့မရဝိပဿနာဆိုတာတကယ်တော့အနိစ္စဒုက္ခအနတ္တမမြဲတဲ့သဘောမကောင်းတဲ့သဘောမပိုင်းတဲ့သဘောအဲ့ဒီအနိစ္စဒုက္ခအနတ္တလက္ခဏာကြီး၃ပါးကိုမြင်မှဝိပဿနာဖြစ်တာဟာအဲ့ဒါမြင်မှဝိပဿနာဉာဏ်ဖြစ်တယ်ဆိုပြီးတော့စကတဲ့ကအနိစ္စဒုက္ခအနတ္တအဲ့ဒီလိုတော့ရှုရမှာမဟုတ်ဘူးနော်သူကသူရှုရင်းနဲ့မြင်သွားတဲ့အနိစ္စရှုရင်းနဲ့မြင်သွားတဲ့ဒုက္ခရှုရင်းနဲ့မြင်သွားတဲ့အနတ္တဖြစ်ရမှာအဲ့ဒီအနိစ္စဒုက္ခအနတ္တကိုမြင်ဖို့အတွက်ကလည်းဖြစ်ပြီးပြည့်နေတာကိုမြင်ရမှာပေါ့ဖြစ်ပျက်ကိုမြင်ဖို့ကလည်းဘာတွေဖြစ်ပျက်နေတာလဲဆိုတဲ့အဲ့ဒီဘာကိုမြင်ဖို့အတွက်ကလည်းယုတ်နံကိုမြင်အောင်ရှုပါမှာယုတ်ဆိုတာဘာနံဆိုတာဘာကိုသိဖို့အတွက်ကလည်းကိုယ်ခါတိုင်းသိနေကြပြည့်ညက်တယ်ခါတိုင်းတုံးတုံးနေကြစကလုံးအနေနဲ့ပဲဖြစ်နေတာကိုဖြစ်နေတဲ့အတိုင်းရှုအောင်ပါပဲပထမတော့ဝင်နေထက်တဲ့နှကောင်းဆိုတဲ့ပြည့်ညက်ကြီးရှိနေတာပေါ့လေဆိုတဲ့ပြည့်ညက်ကြီးရှိနေတာပေါ့ကြွားတယ်ခြားတယ်ခြေလမ်းလေးတွေမှတ်တယ်ခြေထောက်ဆိုတဲ့ပြည့်ညက်ကြမ်းမြင်ဆိုတဲ့ပြည့်ညက်မြေကြီးဆိုတဲ့ပြည့်ညက်ကြီးရှိနေသေးတာပေါ့ကြိုးစားပြီးတော့သဘောတရက်ကိုမြင်အောင်ရှုရင်းရှုရင်းနဲ့မှဝင်နေထွက်လေမှန်လေနှာခေါင်းပြည့်ညက်ပြောက်ခန္ဓာကိုယ်ရင်းပြောက်ယူရှာမှုသဘောတက်တွန်းကံမှုသဘောတက်တောင်းတင်းမှုသဘောတက်နေမှုအေးမှုသဘောတက်သဘောတက်ကလေးတွေပြီးသွားတာပဲခြေလမ်းလေးကြီးကြွားတယ်ခြားတယ်မှတ်တဲ့အခါမှာလည်းပထမတော့ခြေရောက်ပြီးကျန်းနေပြည့်ညက်ဆွဲနေပြီမယ်မှန်ရင်မှန်ရင်ရှူရင်းရှူရင်းနဲ့ယူရှာမှုသဘောလေးတွေထိမှုသဘောလေးတွေမာမှုပြောက်မှုသဘောလေးတွေနှွေးမှုအေးမှုသဘောလေးတွေအဲ့ဒီသဘောလေးတစ်သက်ကိုပဲသိလာတာပဲအဲ့ဒီကနေမှတဖြည်းဖြည်းညာအကောင်းတဲ့အခါကျတော့ပူတာပဲအေးတာပဲရေဆိုတဲ့သတ်မှတ်ချက်တောင်မရှိတော့ပဲနဲ့တမျိုးတပုံဖြစ်နေတဲ့သဘောဘာမှပါဘူးမှမသိပဲနဲ့တမျိုးတပုံဖြစ်နေတဲ့သဘောဒါကိုပဲစားရမှကြတော့အနာရမဏဓမ္မမသိတတ်တဲ့သဘောလေးကိုရုပ်လို့ခေါ်တယ်ရုပ်ကဘာမှမသိတတ်ဘူးသူ့သူ့ကိုဖြစ်နေတာပဲဉာဏ်ရတဲ့အခါကျတော့ဘာဖြစ်နေလဲလို့ကိုပြောလို့မရတော့ဘူးတမျိုးလေးဖြစ်နေတာပဲပေါ့အဲ့လိုဆိုလို့လဲတမျိုးလေးနဲ့အဲ့လိုလဲရှိနေအောင်နော်ဖြစ်တာကိုဖြစ်တဲ့တိုင်းတိုင်းပြီးနေပါခါတိုင်းပြည့်ညတ်ဆွဲနေဆွဲထားတဲ့စကလုံးတိုင်းသာရှုနေပါရှုရင်းရှုရင်းနဲ့သဘောလေးတွေမြင်သွားမှာပါပဲယောဂီတို့တရားရှုတာတရားတွေ့ခြင်းလားတရားတွေ့ခြင်းနဲ့စိတ်ကိုရှိရလားဒါပြပါဘူးတွေ့ခြင်းအောင်တရားတွေ့ခြင်းလဲဆိုတာကတရားတွေ့တယ်ဆိုတာဘာတွေ့တာကိုပြောတာတော့တရားဆိုတာသဘောသဘောဆိုတာတရားဒါညတရားတွေ့တယ်ဆိုတာသဘောလေးတွေကိုတွေ့တာပါပဲသဘောတွေ့တာလို့ရှိရင်တရားတွေ့တယ်လို့ခေါ်တာပဲတရားဆိုတာသဘောဆိုတာတရားတရားသဘောဆိုတာသဘောတရားသဘောတရားဆိုတာလေတရားသဘောအဲ့ဒါတော့မမိနဲ့နော်သဘောတရားနားလဲမှာတရားသဘောတွေ့တယ်လို့ခေါ်တာသဘောတွေ့မှလေတရားတွေ့တယ်လို့ခေါ်တာသဘောနားမလည်ဘူးဆိုတော့တရားလည်းနားမလည်သေးဘူးပဲအဲဒီလိုအပ်ပြန်ပေါ့လေပထမတော့ပြညာဆွဲနေရှင်းရှားရလေးရှိရှင်းရင်းရှင်းနေသဘောလေးတွေမြင်အဲဒီနောက်ဖြစ်ပြီးတော့ပြတ်သွားတာလေးတွေမြင်အဲဒီနောက်ဖြစ်ပြနေလို့မမြင်ပါလားဖြစ်ပြရဲ့တန်ကိုနှိမ့်ဆက်နေလို့ဒုက္ခပါမကောင်းပါလားဒုက္ခဆိုတာဘုလိုဆင်းရဲတာပြောတာမဟုတ်ဘူးအခုလိုရာဇီလိုပူလို့မိဖုရိပါရိပေါခန္ဓာကိုယ်မှာအင်မတန်ပူလောင်အဲ့ဒီတည်းမှာဒုက္ခဒုက္ခလို့လူများစုကပြောနေကြတာပြည့်ညက်တဲ့မှာကတော့ခံရခက်မှဒုက္ခလို့ပြောတာဝိပဿနာဉာဏ်နဲ့ဉာဏ်မဲ့ဒုက္ခဆိုတာကမကောင်းတဲ့သဘောလေးကိုပြောတာပါဒုက္ခဆိုတာမကောင်းတာကိုပြောတာဖြစ်ပြီးပြည့်နေတယ်ဆိုမှတော့ကောင်းလားမကောင်းဘူးအဲ့ဒီမကောင်းတာကိုဒုက္ခလို့ပြောတာဆင်းရဲတာကိုဒုက္ခလို့ပြောတာမဟုတ်ဘူးအနတ္တဆိုတာကမပိုင်တာကိုပြောတာဖြစ်ပြီးတော့မပြတ်အောင်လေကိုတားဆီးလို့မရပြည့်ပြီးတော့လည်းထမ်းမပြောင်းတားဆီးလို့မရဖြစ်တာကမပြောင်းပြတ်တာကပြန်မဖြစ်အောင်မဖြစ်မပြတ်အောင်တားဆီးလို့မရတဲ့ကြောင့်ကိုမပိုင်ဘူးအနတ္တအစိုးမရဆိုရင်မှားတာခက်နေဦးမယ်နော်အဲ့ဒါအနိစ္စဆိုတာမမြဲတာဒုက္ခဆိုတာမကောင်းတာအနတ္တဆိုတာမပိုင်တာအဲ့ဒီမမြဲမကောင်းမပိုင်ဆိုတဲ့ဉာဏ်นี่တဖြည်းဖြည်းနဲ့ပေါ်လာမှာပေါ့အဲ့ဒီဉာဏ်ရဲ့နှစ်ချုပ်အဲ့ဒီဉာဏ်ရဲ့နှစ်ချုပ်ကတော့ဖြစ်ပျက်ကိုမြင်တဲ့ဉာဏ်ပါပဲဖြစ်ပျက်ကိုမြင်တဲ့ဉာဏ်ကအာကောင်းသွားရင်မဖြစ်မပျက်ကိုမြင်တဲ့ဉာဏ်ပေါ်လာပါလိမ့်မယ်မဖြစ်မပျက်ဆိုတာနိဗ္ဗာန်ပါပဲအဲ့ဒါမဖြစ်မပျက်ကိုမြင်တဲ့ဉာဏ်ဆိုတာကမဲ့ဉာဏ်
နိဗ္ဗာန်ကိုထိုက်ရိုက်မြင်တဲ့ဉာဏ်ကမေဉာဏ်ကိရိတာသူဆိုင်ရာကိရိတာကိုလည်းပယ်တတ်တယ်မြင်နေမြင်ထိုက်တဲ့နိဗ္ဗာန်ကိုလည်းမြင်သွားတယ်တပြိုင်အဝိဇ္ဇာကြောင့်ဘာဖြစ်တာလဲတင်္ခါရဖြစ်တာအဝိဇ္ဇာဆိုတာကဘာမသိဘူးမသိဘူးဆိုတော့သိမှုကြတာအဝိဇ္ဇာမဟုတ်ဘူးလေအမှန်ကတော့မသိလဲအဝိဇ္ဇာသိလဲအဝိဇ္ဇာပဲမသိတဲ့နာသိတဲ့နာတွေကိုမသိလို့အဝိဇ္ဇာမသိတဲ့နာတွေကိုသိလို့အဝိဇ္ဇာအဝိဇ္ဇာကမသိတဲ့နာတွေလည်းသိတာပဲနော်ပုဂ္ဂိုလ်တတဝါကသူတပတ်ယောက်ျားမိန်းမဆိုတဲ့ပညာတွေကမသိတဲ့နဲ့အရာတွေအပရမထနေပေရင်းနဲ့ပြောတာပေါ့လေလောကနဲ့မှပင်မှာတော့သိရမှာပေါ့ဝိပဿနာဉာဏ်နဲ့ပင်မှာတော့ပုဂ္ဂိုလ်တရားငါသူတပါးယောက်ျားမိန်းမဆိုတာတွေကမသိတဲ့အရာတွေအဲ့ဒီမသိတဲ့အရာတွေကိုပုဂ္ဂိုလ်ပဲတတဝါပဲငါသူတပါးယောက်ျားမိန်းမပဲလို့သိနေတာလေအဝိဇ္ဇာပဲသိတဲ့သိထိုက်တဲ့ယုတ်တရားနန္တရားတွေအိဋ္ဌဒုက္ခအနတ္တတရားတွေမသိတာလေပဲအဝိဇ္ဇာပဲအဲ့ဒီအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရဆိုတာကဘာလဲတဲ့တော့ခါရတော့မှာပေါ့ဟုတ်လားသင်္ခါရဆိုတာပြုလို့အားထုတ်မှုကောင်းတဲ့ကံဆိုးတဲ့ကံတွေကိုပြုလို့အားထုတ်တာကုသိုလ်ကံအကုသိုလ်ကံတွေကိုပြုလို့အားထုတ်တာသင်္ခါရတဖြင့်အဝိဇ္ဇာနဲ့သင်္ခါရဘယ်သူကအရင်ဖြစ်တဲ့ကိုဟောမယ်လို့စိတ်ကူးလာခဲ့တဲ့တရားကခုမှကိုမဟောသေးဘူးနော်ပါဇာတဲ့တွေ့တာရှောက်ပြောနေတာနိုင်ဝဲပြည့်ပြီဖြောင်းပြလိုက်တဲ့အဝိဇ္ဇာဆိုတော့မောဟပေါ့မောဟဆိုရင်လူတိုင်းသိတာပါပဲနော်မောလုံးဟာနေရတာမောဟခေါ်တာပေါ့ဟုတ်လားတန်တရားကျင်လည်ရောက်လို့ဒီလှုပ်လှုပ်နေရတာမမောဘူးလားမောတော့ပါဇက်ကဟာနေရတာနော်ဒါကြောင့်မောဟလို့ခေါ်တာအဲ့ဒါမောဟကြောင့်ကုသိုလ်ကံတွေလည်းပြုတယ်အကုသိုလ်ကံတွေလည်းပြုတယ်မောဟကြောင့်အကုသိုလ်ပြုရဆိုလူကလက်ခံကျင်တယ်ကုသိုလ်ပြုရဆိုသိလက်မခံကျင်ဘူးကုသိုလ်ပြုရဆိုမှတော့မောဟမရှိဘူးအမောဟကြောင့်ပြုတာပေါ့လို့ထင်စရာပဲပရိယုဌာဏအနေနဲ့ဝိတိကမအနေနဲ့မပြုတာအနုတ္တယအနေနဲ့ကတော့မောဟကပါကိုပါပါတယ်ယဟနာမဖြစ်မရှင်းအနာဂတ်တောင်မှကုသိုလ်ကောင်းမှုပြုမောဟကပါသေးတာအနုတ္တယဓာတ်အနေနဲ့ပါတာပါပုထုဇဉ်ဆိုတော့တခါတည်းပရိယုဌာဏအနေနဲ့လည်းပါတာပဲသူမှပြုဆိုလို့သာလွတ်တဲ့ဘာလို့လည်းမဟုတ်ဘူးဘာမှလည်းမသိဘူးဣတိသမဆိုတော့လက်ခလိုက်တာပေါ့ဆိုတော့ကုသိုလ်ကံလည်းနားမလဲကံကံရဲ့ယူလည်းသဘောမပေါက်အဲ့ဒါဆိုရင်တော့သူကလည်းမောဟကပါပြီးသားပရိယုဌာဏအနေနဲ့ကိုထင်းထင်းရှားရှားပါပြီးသားပါအဲ့ဒါမသိလို့ပြုလို့ပြုလို့တော့ရရှိနေဆိုပရိသတ်သမုပ္ပါဒ်လေတာရှိတယ်မလားပရိသတ်သမုပ္ပါဒ်ဟောဖို့ပုံလားစလိုက်တယ်ပရိသတ်သမုပ္ပါဒ်ဟောမယ်ပုံပေါင်းတယ်အဲ့တော့တဏ္ဍာရဲ့ဒုက္ခခန္ဓာရဲ့ဒုက္ခတွေကိုမသိလို့ကုသိုလ်တွေပြုမိတယ်အကုသိုလ်တွေပြုမိတယ်ဆရာမသိတာရဲ့ပြုတာရဲ့နှစ်ခုဆိုပါတော့မသိတာကအရှင်လားပြုတာကအရှင်လားရှိရသရာခံထားတဲ့နယ်လူလည်းလည်းမဖြစ်လည်းပေါ်တကြိုင်နေပဲခရားတကယ်လည်းတကြိုင်နေပါပဲမောဟဖြစ်နေကုသိုလ်ပြုတဲ့ချိန်မှာမောဟပါနေတယ်ဆိုတော့မောဟဖြစ်ပြီးမှကုသိုလ်ပြုရလားကုသိုလ်ပြုနေစမှာကမောဟကပါနေတာလားကုသိုလ်ပြုနေစမှာကမောဟကပါနေတာနော်တခါတည်းကျတော့လည်းမောဟကအရင်ဖြစ်မောဟရီကြောင့်မလို့ကုသိုလ်ထားပြုတာမျိုးလည်းရှိတာပေါ့လေအကြောင်းကျိုးတွေဆိုတော့အကြောင်းကအရင်ဖြစ်အကျိုးကနောက်မှဖြစ်အကျိုးကအရင်ဖြစ်အကြောင်းကနောက်မှဖြစ်ဒါတွေလည်းရှိတာပဲအကြောင်းကြောင့်ဆိုလို့အကျိုးအရင်ဖြစ်ပြီးအကြောင်းမှအကြောင်းကနောက်မှဖြစ်တယ်လည်းမရှိဘူးလားအခုယောဂီတို့တထုံကိုလာတာဘာလို့ခုလာတာတရားအထုတ်ဖို့လာတာတရားအထုတ်တာရဲ့လာတာရဲ့ဘယ်ဟာကအကြောင်းဘယ်ဟာကအကျိုးတို့နှစ်ခုလုံးလုံးလုံးမချနိုင်လေနှစ်ခုလုံးဆိုတာဘာလို့ခုလုံးလုံးတခုခုကအကြောင်းတခုတော့ကျူးပြမှာပေါ့တရားထုတ်တာရယ်ကာစီပြီးလာတာရယ်တပည့်ကအကြောင်းလို့လာတာကအကြောင်းဒါပေမဲ့တရားထုတ်တာကအကျိုးပေါ့ဒါပေမဲ့ကာစီပြရလို့ဒီကုန်လုံးတရားထုတ်ချင်တာတရားထုတ်ချင်လို့ကာစီရတယ်ကာစီပြလို့မလို့တရားထုတ်ကြတာပေါ့ဒါဆိုရင်ကာစီရကအကြောင်းဆိုရင်လေ ကာစီလိုတရားထဖြစ်သွားတာပေါ့ဒါမြင်ယထာစီလိုတော့အတရားမှုဖြစ်တော့ဘူးတရားအထုတ်ခြင်းလို့ဆိုပြီးတော့ကာစီလာတာတရားအထုတ်တာကအကြောင်းကာစီလာတာအကျိုးဒါမှမဟုတ်အကျိုးကအရင်ဖြစ်မနေဘူးလားတရားအထုတ်မယ်ဆိုတော့ရည်ရွယ်ချက်လေးလာမရှင်ကာစီလာပါမှာမလာဘူးတရားထုတ်ခြင်းဆိုတာကအကြောင်းတရားပဲတရားထုတ်ခြင်းတည်းတော့အကြောင်းတရားကြောင့်တရားထုတ်မယ်ဆိုရင်ရည်ရွယ်ချက်ကလေးကြောင့်ကာစီပြီလာခဲ့ကြတာအဲ့ဒါကာစီတာကအကျိုးပေါ့တရားထုတ်တာကအကြောင်းပေါ့အကာစီခြင်းကတခါအကြောင်းဖြစ်ပြီးတော့ဒီပထမရောက်လာတာကအကျိုးဖြစ်သွားပြန်ရောအကြောင်းကအကျိုးဖြစ်လိုက်အကျိုးကအကြောင်းဖြစ်နေတယ်ဒီလိုပဲပြိဿသမုပ္ပါဒ်ကလဲနေတာပါပဲနော်အဝေးမှမနေပါနဲ့ဆိုတာမနေပါနဲ့ဟုတ်နိဗ္ဗာန်ကိုအနိကရောက်နိုင်တာကမဉ္ဉံအဲ့ဒီမဉ္ဉံရှိနေမှရှိတာကဝိပဿနာဉာဏ်အဲ့ဒါဝိပဿနာလို့ကိုအားထုတ်နေတာဟာနိဗ္ဗာန်ရဲ့အနီးမှာနေနေတာပဲပေါ့အဝေးမှာမနေပါနဲ့ဆိုတာကာယဝေဒနာစိတ်ဓမ္မနဲ့တတိပဋ္ဌာန်၄ပါးကိုကျွန်တော်မြင်မဲ့သူတွေဆိုင်နေမှာပါပြီးသားထင်ပါတယ်နော်အနှစ်ချက်ကတော့ယုံနာမှာပဲယုံနာဆိုတာကလည်းပါဠိတဲ့ဝေါ်ဟာရဖြစ်နေတယ်မြန်မာလိုပဲပြောမယ်ဆိုရင်နော်ကိုယ်ပြုမှုမှန်တယ်များစိတ်အခြေအနေမှန်တယ်များကိုပြုတိုင်းကိုယ်ပြုမှုဘာပဲပြုတိုင်းပြုတိုင်းစိတ်အခြေအနေဘာပဲဖြစ်တိုင်းဖြစ်တိုင်းသိနေတာကိုဝိပဿနာလို့အထုတ်နေတယ်လို့ခေါ်ပါတယ်ကိုယ်ပြုမှုဘာပဲပြုနေစမှာပြုနေတဲ့သဘောလေးကိုပြုနေတဲ့အတိုင်းလောလောဆယ်ဖြစ်နေတဲ့အတိုင်းနဲ့ပြုစုမှန်ကြကြရှုနေတယ်ဆိုရင်နိဗ္ဗာန်ရဲ့အနီးမှာနေနေတာပါပဲစိတ်အခြေအနေဘာပဲဖြစ်နေတဲ့သဘောလေးကိုဖြစ်နေတဲ့အတိုင်းလက်ငင်းချက်ချင်းရှုမှတ်နေတယ်ဆိုရင်အဲ့ဒီအခိုက်အတန့်မှာနိဗ္ဗာန်ရဲ့အနီးမှာနေနေတာပါပဲ။ဒါကြောင့်အဝိမာမနိဗ္ဗာန်နဲ့ဆိုတာကိုယ်အမှုရာဘာပဲပြုတိုင်းပြုတိုင်းတတိလေးကဲ့ဉာဏ်လေးထပ်ပြီးတော့ကြည့်နေလိုက်စမ်းပါ။စိတ်အခြေအနေဘာပဲဖြစ်တိုင်းဖြစ်တိုင်းတတိလေးကဲ့ဉာဏ်လေးထပ်ပြီးတော့ကြည့်နေလိုက်စမ်းပါ။တတိတို့ဉာဏ်တို့ကြောင့်တော့နောက်နေ့တည်းမှပြောတာပေါ့လေ။အဲ့တော့ဒါနသီလနိဗ္ဗာန်ကိုဥတည်ပြီးတော့ဒါနသီလသမထဝိပဿနာကုသိုလ်အလုပ်တွေလုပ်နေတာဟာနိဗ္ဗာန်ရဲ့အနီးမှာနေနေတာပါပဲအဲ့ဒါနသီလသမထဝိပဿနာကုသိုလ်အလုပ်ကိုလုပ်နေခြင်းတည်းဖြင့်လည်းအပ္ပမတ္တတရားလို့ခေါ်တာပဲနော်အပ္ပမတ္တဆိုတဲ့ပါဠိကမြန်မာလိုတိုင်းရပြန်မယ်ဆိုရင်မမေ့တာပဲပမာဒဆိုတာမေ့တာအဆိုတာကမနှစ်ခုပေါင်းလိုက်တော့မမေ့အဲ့ဒါမမေ့တဲ့တည်းဟာနိဗ္ဗာန်နဲ့နီးတယ်တဲ့ဒါပါပဲတို့ရင်းနှစ်ချက်ကနော်နိဗ္ဗာန်နဲ့အဝိမမနိဗ္ဗာန်နဲ့ဆိုတာမေ့မနိဗ္ဗာန်နဲ့လို့ပြောတာမေ့နေလို့ရှိရင်နိဗ္ဗာန်ရဲ့အဝိမနီးနေတာပဲဒီကရာလေးဖြစ်ပေါ်လာကုန်တမိုင်းညောင်းကိုအကျဉ်းချုပ်ကြည့်ရအောင်ရှိတာကလည်းအကျဉ်းချုပ်ပဲရှိတာပါပဲနော်တဝတိမျိုးနဲ့မီးမိုးဝေးကနီကုန်းရွာကြီးတရွာမှာအရှင်တိတ်တမထေးဆိုတဲ့မထေးတပါးရှိပါတယ်မထေးဆိုမသိတော့မကြည့်သိဘူးပေါ့လေအဲ့ဒါအရှင်တိတ်တဆိုတဲ့ယဟန်တော်တပါးရှိသူကအဲ့ဒီဤကုန်းမှာပဲမွေးဖွားတယ်အဲ့ဒီဤကုန်းမှာပဲကြည်ပြင်းလာတယ်အရွယ်ရောက်တော့မြတ်စွာဘုရားဟောတဲ့တရားနာကြပြီးတော့တရားတရားတွေဖြစ်ပြီးတော့သာသနာ့ဘောင်ဝင်ယဟန်ပြုယဟန်ပြုပြီးတဲ့နောက်လေသူမွေးဖွားခဲ့တဲ့သူကြည်ပြင်းခဲ့တဲ့ဤကုန်းရွာကြီးမှာပဲနေတယ်အဲ့ဒီမှာပဲဆွမ်းခံထွက်တယ်ဆံကထလို့ပြန်လာအဲ့ဒီယောဂအကြောင်းပါပဲနေပြီးတော့တရားဟောထုတ်တယ်။ဒါကြောင့်သူ့နာမည်ကိုနိဂမဝါတိတိတ်တာလို့ခေါ်တယ်။နိဂုံးမှာပဲအများတန်းနေတယ်တိတ်တာမထီတိတ်တာဆိုတဲ့နာမည်ကအများကြီးရှိတာပဲ။အဲ့တော့သာဝတိမြို့မှာအနာရမိတတိတို့ကကြီးကျယ်တဲ့အလူဒါနာကြီးတွေပြုမြို့နယ်လုံးကျွတ်ရွာလုံးကျွတ်ပေါ့လေ။မြို့လုံးကျွတ်မြို့နယ်လုံးကျွတ်ရှိရှိဒီမှာတန်ဃာတွေအကုန်လုံးပြင်ပြီးတော့တူတဲ့ကြီးကျယ်ပြီးလေတခါပြန်လုပ်တယ်။နေ့စဉ်ကတော့အနာရမိတတိရဲ့အိမ်မှာတန်ဃာ2000ကတော့အများတန်းရှိတာပါပဲ။တန်ဃာ2500အများတန်းရှိတာပါပဲ။2500နေ့တိုင်းဆွမ်းကြွတာဆိုတော့တခါကြီးရှင်ဝင်ဒီမှာဘယ်လောက်ပဲကြွတာ။800 900တော့ရှိမယ်နော်။အဲ့တော့အားမလျှော့နဲ့။အဲ့ဒါမြို့လုံးကျွတ်အလူကြီးတွေလောက်တာတို့အိမ်မှာနေတဲ့တန်ဃာ1000ရှိပြီဆိုတော့အဲ့ဒီအလူတွေလည်းအဲ့ဒီတိတ်တမထေကမကြွဘူး။သူ့ရွာမှာပဲဆွမ်းခံထွက်ပြီးတော့တရားအားထုတ်နေတယ်။တခါကောသလမင်းကြီးတို့မာလိကာမင်းဖျားတို့နဲ့တိုင်ပင်ပြီးတော့အာတိတဇာနာလို့ခေါ်တဲ့တိုင်ပင်ပြီးသားနဲ့ရှင်မင်းနဲ့အကျိုင်းဆိုင်ဒါတွေနဲ့ကြားတဲ့ပြန်ဒါနပြန်ပွဲကြီးလုပ်ပြီးတော့တူကြတဲ့အလူနောက်ဆုံးတော့ရှင်မင်းကပဲနိုင်သွားတာပေါ့လေသူ့မှာကဆောင်းရောင်းလေးအများကြီးရှိတာကိုဆင်းလို့မိဖုရားတို့မောင်မမိတန်တို့အများကြီးရှိတာဆိုတော့ရှင်မင်းရဲ့အတ္တတိတာဒါနပြန်ပဲမရှိတဲ့အလူအတုမဲ့အလူကြီးတွေကျင်းပပြန်တော့လေအရှင်တိတ္တမထေရမကြောက်ဘူးပြင်တာကတော့ပြင်တာပဲဒါပေမဲ့မကြောက်ဘူးကြောက်ပြစီနေကိုရမှာကိုပဲဆွမ်းခံထွက်ပြီးတော့တရားအားထုတ်ပြစီနေပြစီအဲ့ဒါလောက လူတွေကအတင်းပြောတတ်တာမဟုတ်ကဲ့ရဲ့တတ်တာမဟုတ်ဘုန်းကြီးတွေလည်းအတင်းပြောတတ်တာပဲကဲ့ရဲ့တတ်တာပဲအဲ့တော့ဘုန်းကြီးတွေကကြံတယ်တချို့ဘုန်းကြီးတိုင်းတော့မဟုတ်ဘူးတချို့ပုထုဇဉ်ဘုန်းကြီးတွေကဘယ်လိုကဲ့ရဲ့တယ်ဆိုတော့တိတ်တာမထီးကတော်တော်သူ့ရွာကိုခင်းတယ်သူ့ဆွေမျိုးတွေတော်တော်တန်ရောင်းစင်ကြီးတယ်ဒီနေ့အနာရမိတိတွေဝိသကာတို့အတူကြီးဒီပြတော့လည်းမလာဘူးကောသလမင်းကြီးတို့တသက်တရာအတ္တိဒါဒါနာအတိုင်းပဲမရှိအလူကြီးတွေလောက်တော့လည်းမလာဘူးသူ့ရွာမှာပဲသူ့ဆွေမျိုးတွေအိမ်မှာလှက်ပတ်ပြီးတော့ဆွမ်းခံထွက်နေတယ်ညာတိတန်တတော်ဆွေမျိုးတွေပေါ်မှာဆွေမျိုးတွေနဲ့တိတ်ရောနှောတဲ့ကိုရောပဲဆွေမျိုးတွေပေါ်တန်ရောင်းစင်ကြီးတဲ့ကိုရောပဲဆွေမျိုးတွေပေါ်မှာနှောင်ဖွဲ့နေတဲ့ကိုရောပဲသာသနာ့ဘဝဝင်ယဟန်ပြုလာပြီးတော့မှဆွေမျိုးတို့ကခင်ကြွယ်နေတာဘယ်လိုတရားရမှာလဲဘာကြောင့်လဲကဲ့ရဲ့ကြတာပေါ့ကိုယ်ဘာသာကိုကဲ့ရဲ့နဲ့အာမရဘူးနောက်ဆုံးကျတော့ဖះသွားလျှောက်ကြအတိုင်တော်ဆိုတာကဖះလက်ထက်ကလေးကထူတာနော်အဲ့ဒါဖះသွားကျတော့ကဲသွားခေါ်ကြီးဆိုတော့အရှင်ဒိဋ္ဌကိုခေါ်လာစိတ်သားဒိဋ္ဌသင်ဆွေမျိုးတွေနဲ့ရောနှောနေတယ်ဆွေမျိုးတွေပေါ်မှာတန်ရောစင်သိတ်ပြီးနေတယ်ရွာကိုသိတ်ခင်းနေတယ်ဆိုတာဟုတ်လားမဟုတ်ပါဗျာတပည့်တော်ကညာတိတန်တာဆွေမျိုးတွေနဲ့ရောနှောနေတာမဟုတ်ပါဆွေမျိုးတွေပေါ်မှာတန်ရောစင်ကြီးနေတာမဟုတ်ပါဘူးတပည့်တော်ရဲ့မိဘဆွေမျိုးတွေအိမ်မှာတပည့်တော်ကဆွမ်းခံထက်တဲ့မြတ်တယုံလောက်ရလို့ရှိရင်တပည့်တော်ရှေ့ဆက်မထွက်ပဲပြန်လာပါပဲတပည့်တော်တပားစာတပည့်တော်တပားဖုံးပေးလောက်ဖုံးပေးလောက်ယူဆွမ်းဆွမ်းဟင်းနေရပြီဆိုရင်ဆွမ်းဟင်းတော့ထက်မထွက်ပါဘူးလေဆွမ်းပါပဲဟင်းကတော့ရသည်ဖြစ်စီမရသည်ဖြစ်စီပေါ့အဲ့တော့တပည့်တော်တပားစာဖုံးပေးလောက်အောင်ဆွမ်းရပြီဆိုရင်ရှေ့ဆက်ပြီးတော့ဆွမ်းခံမကြတော့ဘူးခုနှစ်ဤဆိုခုနှစ်ဆယ်လို့ဆိုဆယ်အဲ့ဒီလိုတတ်မှတ်ပြီးကြွတာမဟုတ်ဘူးသုံးအိမ်နဲ့တပားကလုံလောက်တော့ပြီဆိုရင်လေခုကြွနေကြအိမ်ဆိုပြီးဆက်မကြွတော့ပြန်တော့တာပဲအဲ့လိုတပီးတော့မျက်တရင်တော့ပဲကောင်းတာပဲရရဆိုးတာပဲရရရတဲ့လောက်နဲ့ကြောင်းပြန်ပြီးတော့ဒါလေးပဲဒါလေးနဲ့မျက်တပြီးတော့ပဲတရားဘာဝနာလို့အားထုတ်နေတာပါဗျာတပီးတော့ကိုကြောင်းပြီးတော့ဆွေမျိုးတွေလည်းကုသိုလ်ရအောင်ဆွေမျိုးတွေကြောင်းပြီးတော့လည်းတပီးတော့တရားဒုတိယမျက်တည်ရအောင်ဆိုပြီးတော့တင်းလုံးနေတာပါအဲ့ဒီလိုပြောရမြတ်စွာဘုရားရှင်ကဒီယဟန်တော်ကြီးရဲ့တကယ်ရိုးသားဖြစ်စဉ်နဲ့အတွင်းစိတ်တဲ့အမှန်ကိုသိတဲ့အတွက်တာဓုခေါ်ပါတယ်။တာဓုခေါ်ပြီးတော့ငါဖရာလူအလိုနဲတဲ့တင့်တင့်ရောင်ရဲတတ်တဲ့ဖရာရှင်ရဲ့သာသနာမှာယဟန်ပြုတဲ့ယဟန်တပါးအနေနဲ့အခုလိုအလိုနဲတာတင့်တင့်ရောင်ရဲတာဘာမှမဆမ်းပါဘူး။တင့်တင့်ရောင်ရဲခြင်းဆိုတဲ့သဘောအလိုနဲခြင်းဆိုတဲ့သဘောတင့်တင့်ရောင်ရဲခြင်းဆိုတဲ့သဘောဟာငါဖရာရှင်ရဲ့အစဉ်အလာပါပဲ။ငါဖရာရှင်ရဲ့ကျင့်ထုံးပါပဲ။အဲ့ဒီလိုပြောရရင်ဟန်တော်တွေကအိသက်ကြောင့်နဲ့မိတော်မူပါဘလို့ကျင့်ထုံးတယ်ဘလို့ကျင့်သုံးခဲ့ပါတယ်ပြောတော့မှမြတ်စွာဘုရားကအိသက်တော်တွေတခုပြောပြပါတယ်အတိတ်ဘဝတုန်းကငင်းကညစ်ကြံရေသဖန်တော်ကြီးတဲ့မှာဖရာလောင်းကကြည်မင်းဖြစ်ခဲ့ဘူးတဲ့ကြည်မင်းမဟုတ်ဘူးနော်ကြည်ကံမဟုတ်ကြည်ငှက်ပေါ့ကျက်တူရေသဘောမျိုးပေါ့အဲ့ဒါကြည်မင်းဖြစ်တဲ့သူကရေသဖန်မင်းကြီးတစ်ဖက်မှာနေတယ်အဲ့ဒီကအပီရိစားတယ်ဒီတပင်းကအပီပဲစားတယ်ဟိုတခြားပြင်လိုက်ပြီးတော့ခုံကူမစားဘူးဒီပင်နဲ့ဟိုပင်ဘယ်ပင်ကချိုလဲချိုမလဲမီးကြည့်ဦးမှဆိုပြီးတော့ဟိုပင်ကူးလိုက်ဒီပင်ကူးလိုက်စားတာမဟုတ်ဒီတပင်နဲ့ပဲစားတာအဲ့ဒီပင်ကရေသဖန်းပြီးတွေကုံသွားပြီဆိုရင်တခြားပင်မှာအပီရိရှိတယ်ဒါပေမဲ့တခြားပင်ကူးပြောင်းမှုမစားပါဘူးဒီပင်မှာရှိတဲ့အညွန့်လေးလေးစားတယ်အညွန့်လေးလေးကုံသွားတော့အရွက်ကလေးလေးစားတယ်အရွက်တွေကုံသွားပြန်တော့အပွေလေးတွေဖဲ့စားတယ်အပွေးလေးတွေကုန်လာကြတော့ဖောက်ကလေးတွေဖဲ့စားတယ်။အဲ့ဒီလိုနဲ့အပိတ်သောအလိုနေပြီးတော့တန်တုပ်ထောတင်းတင်းရောင်ရင်ပြီးတော့ကိုနေတဲ့တပြည့်မှာရှိတာလေးနဲ့ပဲတင်းတင်းရောင်ရင်ပြီးတော့အေးအေးဆေးဆေးနေနေတဲ့ကျေးမင်းဆိုတော့ဘုရားလောင်းတိရစ္ဆာန်ဖြစ်တော့သူလည်းပဲကျင့်စဉ်တစ်ခုခုတော့ရှိမှာပေါ့။တမာတိတစ်ခုခုတမထတမာတိလေးတစ်ခုခုတော့ရှိမှာပေါ့နော်။သာသနာနဲ့တမထမျိုးတော့ဟုတ်ရှင်မှာဟုတ်မှာပေါ့။သူရဲ့အလိုနေတဲ့ဂုံတင်းတင်းရောင်ရဲ့ဂုံလေးကိုပဲဆင်ကျင်နေတာလည်းဖြစ်မှာပေါ့။အဲ့ဒီလိုအလိုနဲ့တင်းတင်းရောင်ရင်းပြီးတော့ကြေးမင်းကချိုးချိုးချမ်းချမ်းကျင့်သုံးနေတော့သူ့ရဲ့ကျင့်ပြင်းထန်တဲ့အတွေ့ဘာဖြစ်ပြန်တော့တရားမင်းကြောက်တာတင်းညာပြီဒီတရားမင်းကြောက်တာကလည်းတင်းမဲ့တင်းနိုင်လုံးနဲ့နော်နာမည်ကတရားမင်းကြောက်တာလို့ပြောတာပါဟိုသူကြောက်တုံးကြီးနဲ့မာကြောနေတာမဟုတ်ပါဘူးပြောတာမာခြင်းလဲမာလို့ရတယ်ပြော့ခြင်းလဲပြော့လို့ရတယ်ပေါ့စိတ်ကပြော့ပြော့လေးအီးလေးထိုင်နေတယ်ဆိုရင်အဲ့ဒီကြောက်တာပေါ်ထိုင်နေတာနဲ့ဟိုမှာခန္ဓာကိုယ်တဝက်လောက်ညှုပ်သွားတာနော်တရားမကြောက်ချာလို့ဆိုရင်မင်္ဂလာဆိုပါပါပဲ။ပန္တုကပလာဆိုပါပေါ့နော်။တရားဆိုပါပေါ့။အဲ့ဒါကြောက်ပုံမှန်ဆိုလို့ရှိရင်တရားမင်းရဲ့ကြောက်ချာကခုနပြောတယ်လို့ပေါ့မြုပ်ဝင်သွားလောက်ကိုပျော်ဣနေတာပါ။အောက်ကလူပြည်မှာလူဝဲဖြစ်ဖြစ်တိရစ္ဆာန်ပဲဖြစ်ဖြစ်ပေါ့။သူတော်ကောင်းပုဂ္ဂိုလ်ကြီးအကျင့်ပြင်းထန်ပြီးဆိုရင်တရားမင်းကကြောက်ချာတင်းလာပြီ။ကြောက်ချာပူလာပြီ။အမှန်ကတင်းတာမဟုတ်ပါဘူး။ပူတာကအဓိက။ အဲ့တော့မနေ့ကပြောသလိုပဲဇာမင်္ဂငါးနေရာဘုံနဲ့လူမလဲငုံကြည့်တာပေါ့ဓမ္မမို့လဲဘုံများအကျင့်ကောင်းခြင်းမတည်ဖြစ်နေတယ်လေချင်းများဥမာပဲဆိုပြီးတော့ငုံကြည့်တာပါကြည့်ရတော့ကြည်မင်းကိုတွားတွေ့ကြည်မင်းရဲ့အလိုနဲ့တဲ့အကျင့်တင်းတင်းရောင်ရဲတဲ့အကျင့်ကြောင့်သူ့ကြောင့်ပြပူလာတာတင်းလာတာအဲ့ဒါနဲ့ဘာလို့များတခြားသစ်ပင်လေးအများကြီးရှိတယ်နဲ့ဘာလို့များဒီတကယ်နဲ့ပဲစားနေရတယ်လဲမသိဘူးသွားစုံစမ်းဥမာပဲသူဟောတဲ့တရားလေးနားဥမာပဲဆိုပြီးတော့သူအချက်ဆုံးဖြစ်တဲ့သူစာမိဖုရားမိဖုရားအငယ်ဆုံးသူစာကိုခေါ်ပြီးသူစာကဟင်နာမလေးရောင်ဆောင်တရားမင်းကဟင်နာဖူရောင်ဆောင်ဟင်နာမကရောင်ဆောင်ပြီးတော့ဒီသမန်တော်ထဲရောက်လာတယ်ဖုရားလောင်းကြည်မင်းနေတဲ့တပည့်နဲ့မလမကကဒီသမန်တော်မှာနားပြီးတော့လှမ်းပြောတယ်ဆွေကြည်မင်းဒီတော်ထဲမှာအပြီးအပွင့်နေဝေဝေစားစားနဲ့အရွက်တွေအကိုင်းတွေဆူဆူပြီးပြီးစင်းစင်းဆူဆူရှိတဲ့တပည့်တွေအများကြီးရှိပါလက်ကဲနဲ့ဘာဖြစ်လို့ဒီတပင်ပေါ်မှာနေနေရတာလဲဥစဉ်ကခုနပြောတာနည်းနည်းလေးကြော်သွားတယ်။တရားမင်းကလူပြည်ကိုဆင်းပြီးတော့မဆုံဆန်းခင်သူကဘာလုပ်ပြီးလဲဆိုတော့ဒီရေတဖန်းမင်းကြီးကိုငကိုကမှအသီးမရှိအပွက်မရှိအရွက်မရှိပါဘူးဆိုတဲ့အထက်သူကဒီတပင်ကြီးကို၆ခုအောင်လုပ်ပလိုက်။ခဏတခဏချင်း၆ခုတော့ပေါ်တရားတခုနဲ့ဆိုတော့တပင်ကြီးက၆သွားတယ်။ဂိုင်းကြီးကြိုးကြတယ်။အပေါက်ကြီးပေါက်ငယ်တွေဖြစ်တယ်။နောက်ဆုံးတော့ကြိုးတရနောက်ဆုံးငုတ်တူလေးလည်းကျန်တာပေါ့။ရက်ပိုင်းလေးတည်းမှာကိုရေတဖန်းမင်းကငုတ်တူဖြစ်သွားတာ။ပြတဲ့ကိန်းကြီးငှို့တို့ကျန်နေတဲ့နေရာလေးကလည်းဆွေးပြေးလို့အပေါက်ကြီးကြီးငယ်မျိုးစုံနဲ့လေးတိုက်လိုက်တာနဲ့လက်နဲ့ခောက်တယ်လို့အတန်ကညီလေးတိုက်တဲ့နေရာနဲ့အမှုန်လေးကတဖွာဖွာကျအဲ့ဒီတော့လည်းပဲကြီးမင်းကတခြားမင်းမကူပါဘူးဒီတင်ငှို့တို့လေးမှာပဲဒီရေသမန်းငှို့တို့လေးမှာပဲနေပြီးတော့ဒီအမှုန်လေးပဲစာခင်ကမြက်ကရှိတော့ဒီငှို့တို့လေးမှာပဲပြန်ထိုင်နေဒီလိုပဲအေးဆေးဆေးနေနေတာပဲဒီနေရာမှာလည်းတတိပြောင်းမှာပေါ်တယ်တခြားမင်းကကျင်းမင်းကိုချီးမြှောက်ခြင်းလို့ကျင်းမင်းရဲ့သူတော်ကောင်းပုံကိုကြည်ညိုခြင်းလို့ဆင်းလာတာမှန်ပေမဲ့မဆန်းတဲ့ခင်မှာသူကပါလို့လိုက်တယ်။ကျင်းမင်းဆမ်းတဲ့တပင်ကို၆တူအောင်လုပ်လိုက်တယ်၊ငုတ်တူပဲကြောင်းအောင်လုပ်လိုက်တယ်။အဲ့ဒီတော့ကတော့သူအကုသိုလ်ဖြစ်ကြတော့ခံရမှာပဲနော်။တတ်သူစုံစမ်းတာကစုံစမ်းတာတစ်ပိုင်းချီးမြှောက်တာကချီးမြှောက်တာတစ်ပိုင်းပဲ။လောလောဆယ်ပြင်းပြဆနေတာကို၆တူတောင်းအောင်လုပ်တာပြည့်စည်အောင်လုပ်တာကတော့အကုသိုလ်ပဲ။လောကမှာလည်းတချို့လူတွေရှိတတ်ကြပါတယ်ဆရာတော်တန်ကတော့တဘာပါသုံးဖို့ပုဂ္ဂိုလ်တဘာပါနာမည်ကြီးလာပြီဆိုရင်စမ်းကြည့်ရတယ်ဟုတ်လားမဟုတ်လားဟိုလိုစမ်းကြည့်ဒီလိုစမ်းကြည့်ကောင်းတဲ့နည်းနဲ့စမ်းတာဆိုတော့တော်ပါသေးရဲ့မဟုတ်မဟုတ်တဲ့နည်းတွေနဲ့စမ်းတာဆိုတော့အကုသိုလ်ဖြစ်အမတန်ကြီးပါတယ်ဟိုပါလေဓမ္မကုဆရာတော်တို့ကတော့ကြားဘူးမှာပေါ့နော်တောင်ဖီလာဆရာတော်တို့ကတော့အကျင့်စမ်းကြည့်နေတဲ့ရှင်မင်းကမာတုကမနိုင်နဲ့ပဲကြီးလှုပ်ပြီးတော့ဖောက်ပြန်ခိုင်းတာအဲ့ဒါအမတန်အကြီးကြီးပါတယ်ဒါကြောင့်စမ်းနိုင်လဲကောင်းရလားမကောင်းကိုကြည့်ညိုခြင်းကြည့်ညိုပေါ့ကိုမကြည့်ညိုခြင်းမကြည့်ညိုနဲ့ပေါ့ရှင်းရှင်းလေးပဲเนาะအချို့လက်ရှိတဲ့တောထဲတောင်ထဲနေတယ်ဆိုလို့ရှိရင်ကြောက်လားမကြောက်လားဘယ်ရက်လာချက်တယ်လည်းမရှိဘူးလားရှိတယ်ဦးဇင်းတွေကျေးဇူးတော်ရှင်ဆရာတော်မွန်လမြန်ကတောင်းနေလို့ဆရာတော်တိုင်အဲ့လိုပဲဟိုဘလူးကျွန်းဘက်ကဘလူးကျွန်းမှာတောရဆောက်ပြီးဘူးတယ်တောရဆိုတုတ်တန်ကျင်းတင်ဆောက်ပြီးတာပေါ့လေညာဘက်တုတ်တန်မှာသွားအဲ့ဒါလေတယောက်ကဆရာတော်ကြောက်လားမကြောက်လားဆိုပြီးတော့ဘယ်ရက်လာချက်တယ်ဒါမှဆရာတော်ကလည်းတရားအထုတယ်ဘယ်ကြောက်ပါမလဲအဲ့ဒါနောက်တော့ဟိုကလည်းရှုပ်ခိုးပြီးတော့တောင်းမှန်ပြီးတော့ထွက်သွားတာပေါ့အဲ့လိုဒီမှာကြောက်လားမကြောက်လားစမ်းသပ်ကြည့်လို့သွားချလို့ရှိရင်အဲ့ဒီကုသိုလ်အဲ့ဒီအကုသိုလ်ကံအကျိုးပေးတဲ့ဘဝအသိငယ်တဲ့နေဖြစ်မှာပဲထိတ်ကနေဆိုကြောက်ပြီးဖြုတ်ကလေးနားရတာကြောက်မှာနော်အမှန်ကမလုပ်တဲ့နဲ့လုပ်ပြီးပဲဦးစင်းတို့တောင်းပေါ်လာစမ်းညင်နေလားအမလီမူဝေးပါတော့သိလိမ့်မယ်နော်ဟုတ်လားတချို့မပြောတော့ပါဘူးတကယ်ကြွားလို့ဖြစ်နေပါလိမ့်မယ်အဲ့တော့မစမ်းညင်သာမှနဲ့အဲ့ဒါတရားမင်းကစမ်းညင်တဲ့တပည့်ကို၆ခုအောင်လုပ်ပြလိုက်တယ်။အဲ့တော့ဟိုမှာတောထဲမှာအသေးပွက်နေဝေဝေစားစားအကိုင်းကက်တွေစိမ့်စိမ့်ဆူဆူရှိတဲ့တပည့်တွေအများကြီးရှိပါရဲ့ကနေဒီအမုံတွေတမောမွားကြရတဲ့ဒီတင့်ငုတ်တို့မှာဘာလို့ထိုင်ပြီးတော့နေရတာလဲ။ဆိုတော့မအားဒီမှာကြည်မင်းကလောကမှာကိုယ်ကိုအကျိုးပြုနေတော့ပေါင်းသိမ့်ပြီးတော့ကိုယ်ကိုအကျိုးပြုတဲ့တနည်းမှာစွန့်ခွာသွားတယ်ဆိုတာမိကောင်းဆွေကောင်းတွေရဲ့စိတ်ဓာတ်မဟုတ်ပါဘူး။ဒီသစ်ပင်ကြီးကအသီးတွေရှိနေတော့ဒီပင်မှာနေတယ်ဒီသစ်ပင်မှာအသီးမရှိတဲ့တနေ့ကျတော့ဒီသစ်ပင်ကိုစွန့်ခွာသွားတယ်ဆိုရင်မိတ်ဆွေကောင်းပပိတရာရောက်မှာပေါ့ဆိုပြီးတော့သူကသူ့ရဲ့တင်းနေရောင်ရဲတာတွေဘာတွေသူတော်ကောင်းကောင်းတွေဖော်ပြီးတော့မပြောတော့ပါဘူးအမှန်ကတော့တင်းနေရောင်ရဲတဲ့ဂုံကြောင်းမှာဖះလောင်းနေညံမရှိတဲ့ပုံပေါ်မှာမဟုတ်တာဒီပင်မှာအသီးမရှိအသီးရှိတဲ့ပင်သွားမယ်ဆိုတာသိတာပေါ့ဒါပေမဲ့တင်းနေရောင်ရဲတဲ့အနေနဲ့မသွားတော့ပဲနေတာ တဏှာကျင်လည်းတစ်ဖက်ကလည်းပဲဒီပင်ကြီးပေါ်မှာကြီးစုတဲ့နဲ့စိတ်တွေကဖြစ်နေမှာမွေးဖွားကလေးကဒီပင်ကြီးမှနေကြရတယ်ဒီပင်ကြီးမှကြီးနေကြရတယ်ဒီပင်ကြီးကသူ့ကိုကြီးစုပြုခဲ့တော့မိကောင်မိဆွေကောင်တယောက်လုံးတက်ရှိမိဆွေတယောက်လုံးကိုမေတ္တာဖြင့်နေတာတရားအပြီးရှိတော့နေပြီးတော့အပြီးမရှိတော့ဆုံးခွာသွားတဲ့ဆိုရင်မိကောင်ဆွေကောင်ကိုမိသားရရောက်မှာပေါ့အစပြုရချင်းမိကောင်ဆွေကောင်ရဲ့သဘောလေးတွေကိုဟောပြလိုက်ပါတယ်ဟောပြတော့မှကြားမင်းကလည်းကြီးညိုတာနဲ့အဲ့ဒါဟင်းသာသွင်းကလေးဖျောက်ကြားမင်းသွင်းဖန်ဆင်းဖန်ဆင်းတယ်လို့မဟုတ်လို့ပေါ့လေမူလသဏ္ဍာန်ပြန်ယူပြီးတော့မှခင်ဗျားမြတ်ထက်ကရေးလေးလက်ခုပ်လေးနဲ့သွားတည်လာပြီးတော့အဲ့ဒီရေသဖန်ကုန်းတို့ကိုတရားကလက်လေးနဲ့ရေးလေးဖြန်းပြလိုက်တယ်တခါတည်းချက်ချင်းမိကြီးကကြီးလာအရွက်တွေအခက်တွေကလည်းစင်းစင်းဆူဆူအသီးကလည်းပြီးအဲ့ဒီအသီးကလည်းတစ်နှစ်လုံးပြီးတော့တယ်ဘယ်တော့မှအသီးတုံးတဲ့အချိန်ဆိုတာမရှိတော့ဘူးအရွက်ကျွေတဲ့အချိန်ဆိုတာမရှိတော့ဘူးတရားတစ်ခုနဲ့ဖန်ဆင်းထားတဲ့တက်ပင်တနည်းပြောရင်တရားကြီးစင်နဲ့ဖြန်းထားတဲ့တက်ပင်ဆိုတော့အများအားအသီးတွေဝေစားသွားပါတယ်အဲ့ဒီအကြောင်းလေးလက်ဆောင်ချက်ချင်းကပြောပြပြီးတော့မှအပိစ္ဆာအလိုနေခြင်းတန်တုတ်တီတင်းတင်းရောင်ရဲခြင်းဆိုတာငါဖရာရဲ့အစဉ်အလာထုံးစံပါပဲအစဉ်အလာကျင့်ထုံးပါပဲဆိုပြီးတော့မှခုနအပ္ပမဒရတောပိကုစရဲ့ဂါထာလေးဟောလိုက်တာပါနောက်ခံတမိုင်းကြောင်းနဲ့နောက်ခံတမိုင်းကြောင်းကိုကြည့်ပြီးတော့ပြောမယ်ဆိုရင်ဒီနေရာမှာအပ္ပမဒဆိုတာတင်းတင်းရောင်ရဲဖို့မမေ့တာကိုပြောတာပါတင်းတင်းရောင်ရဲဖို့မမေ့ဘူးအလိုနေဖို့မမေ့ဘူးဆိုရင်တမထဝိပဿနာတရားတွေလည်းမဆုတ်ရုပ်တော့ဘူးနိဗ္ဗာန်နဲ့လည်းနှီးသွားပါတယ်အပိစ္ဆာအလိုနေတဲ့တန်တုထီတင်းတင်းရောင်ရဲတဲ့ဆိုတာဒီကတော့အဆင်ပြေဖို့တိက္ခာဆက်တဲ့မှာအသေးစိတ်ပြောပြတာပဲနော်အလိုနေတဲ့တင်းတင်းရောင်ရဲတဲ့အလိုနေတဲ့ဆိုတာကတော့ပစ္စည်းအလိုနေတာလည်းရှိတယ်ဒုတင်အလိုနေတာလည်းရှိတယ်ပရိယတ်တိအလိုနေတာလည်းရှိတယ်တရားဓာတ်အလိုနေတာလည်းရှိတယ်ဒုတင်လူနေတဲ့ဆရာဒုတင်မကျင့်တာပြောတာမဟုတ်ကိုဒုတင်ကျင့်နေတာကိုသူများမသိစေချင်တာမသိအောင်ပြေဝဲထားတာပရိယတ်ကြီးအလိုနေတဲ့ဆရာကိုစာတော်မှကိုစာတတ်မှမသိအောင်ပြေဝဲထားတာတရားကြီးအလိုနေတဲ့ဆရာကိုတရားကြီးများများရနိုင်မှမသိအောင်ပြေဝဲထားတာကိုသောတာပန်ဖြစ်နေတာငါသောတာပန်ဟိဆိုပြီးတော့လိုက်ပြောနေတယ်ဆိုရင်တော့ဒါအလိုမနေတော့ဘူးအပိစ္ဆာကုံပျောက်သွားပြီပေါ့နောက်ဒါရီတော်ဦးဇင်းတို့အကျင့်မပြောတော့ဘူးတန်တုတ်တီတင်းနေရောင်ရဲတဲ့ဆွဲနေမှာလေရတာနဲ့တင်းနေရောင်ရဲတာမျှတာနဲ့တင်းနေရောင်ရဲတာကြတာနဲ့တင်းနေရောင်ရဲတာဆိုပြီးတော့ရောင်ရဲခြင်း၃မျိုးရှိတယ်။ကိုရတာလေးနဲ့ပဲတင်းနေရောင်ရဲတယ်အပူမတောင်းတာဘူးဆိုရင်ဒါရတာနဲ့တင်းနေရောင်ရဲတာပေါ့။အခုယောဂီလို့ဆိုရင်တတ်တလို့ဆွမ်းနေတတ်တလို့ဆွမ်းဟင်းနေရနေတာပဲ။စေတနာရှင်လေးဆရာကောင်းပါပဲစေတနာရှင်လေးဆရာကောင်းပါပဲလို့တောင်းတာတယ်ဆိုရင်တင်းနေရောင်ရဲတာမဟုတ်တော့ဘူး။တတ်တလို့ရရင်တတ်တလို့စားဒါတင်းနေရောင်ရဲတဲ့ခေါ်တာပဲဘုရားမဟောဘူးလို့ကုသမရဘူးလို့တတ်တလို့စားရင်လည်းဘာမှမဖြစ်ဘူးလို့ဒါတွေဘာမှတွေးနေကြမလို့လို့ဒါကိုကိုယ်တိုင်းတမင်ဖန်တီးတာမဟုတ်ဘူးဒီရေတမလာတရားကြီးတယ်ဒီရေတမတတ်တလို့ကြွေရတွေ့တယ်တတ်တလို့တတ်တလို့ပဲစားထားလိုက်ပေါ့အဲ့ဒါဆိုတင်းနေရောင်ရဲတဲ့ခေါ်တာပဲတတ်တလို့တွေ့ရင်တတ်တလို့စားအပန်းငါဟင်းမတောင်းတာနဲ့ဒါဆိုရင်တင်းနေရောင်ရဲတာပဲအပန်းငါဟင်းတွေ့ရင်အပန်းငါဟင်းစားတတ်တလို့မှဆိုပြီးတော့တောင်းတာမနည်းနဲ့အသာဟင်ဟင်ရှိနေပါရဲ့တာတတ်တလို့ကိုတောင်းတနေတဲ့ရှင်လေတင်းတင်းရောင်ရဲလို့မခေါ်ပြန်ဘူးယထာလာဘတန်တတရတာနဲ့တင်းတင်းရောင်ရဲတာမျှတာနဲ့တင်းတင်းရောင်ရဲတယ်ဆိုတာကယထာဘလတန်တတကိုကတတ်တလို့နဲ့မှကြံပါရင်ညီညွတ်တယ်ရှိနေတာကအသာငါဟင်ရှိနေတယ်အဲ့ဒါဆိုရင်တော့ကိုရှိတဲ့အသာငါဟင်စားစရာမလိုဘူးတတ်တလို့ဟင်ရှိတဲ့ပြင်နဲ့လဲပြီးတော့စားရမယ်ဒါရောင်ရဲတဲ့ရောင်ရဲဆိုတာလူတွေကရှိတာနဲ့ရောင်ရဲတာရတာနဲ့ရောင်ရဲတာတခုတည်းပဲထင်နေကြတယ်မဟုတ်ဘူးမျှတာနဲ့တင်းတင်းရောင်ရဲတဲ့ကိုယ်ခန္ဓာကိုယ်ကျမ်းမာရေးတော့ရတတ်တလို့လေးစားမှအရှင်ပြေတယ်ဆိုရင်ဒါတတ်တလို့လေးနဲ့စီမံပြီးစားခွင့်ရှိပါတယ်လဲပြီးတော့စားခွင့်ရှိပါတယ်ကိုယ်ကသံဃာရှင်နဲ့မှအရှင်ပြေတယ်ဆိုရင်တတ်တလို့ရကဲဒီမှာတော့လဲစားလို့ရတော့ဘူးနော်အကုန်လုံးကတတ်တလို့ကြီးပဲလေအဲ့ဒါကြည့်ပြောမယ်ဆိုရင်အများကြီးပေါ့ဒီအလိုနေတာတို့တင်းတင်းရောင်ရဲတာတို့ကနောက်ကြာတာနဲ့ကြောင်ရဲတဲ့ဆိုတာကကိုယ်ကအကောင်းဆုံးလို့အများကြီးရထားတယ်။ဟောဒါလေးကတော့ပရိယတ်ကြီးပြည့်စုံတဲ့ပုဂ္ဂိုလ်နဲ့တော်တယ်။ဒါလေးကတော့တက်တော်ကြီးတဲ့မထေရကြီးနဲ့တော်တယ်။ဒါလေးကတော့တလာပါရှားပါတဲ့ပုဂ္ဂိုလ်နဲ့တော်တယ်။ဒါလေးကတော့ဒီနန္ဒပုဂ္ဂိုလ်နဲ့တော်တယ်။စသဖြင့်ချင်းကိုယ်စီမှာရထားတဲ့လလပါတိတွေကတင့်တော်ရတင့်တော်ရလေးတွေကိုတင့်တော်တဲ့ပုဂ္ဂိုလ်စီတူထမ်းပြီးတော့ကိုယ်ကနောက်ဆုံးကြာနောက်ဆုံးအကြနောက်ဆုံးအကျံလေးနဲ့လေကြောင်ရဲလိုက်တယ်ဒါကကြတော့ကြာတာနဲ့တင်းတင်းရောင်ရဲတယ်လို့ခေါ်ပါတယ်ဒါကျဲပြီးကျန်တော့ဆင်ပြေဝတိကပြန်လာပေါ့လေနော်အဲ့တော့အပ္ပမဒရတောဘိက္ခုအပ္ပမဒနဲ့မွေးလျော်တဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်နဲ့နီးတယ်ဆိုတာဒီဝိတုကြောင့်အရာပြောမယ်ဆိုရင်အလိုနေခြင်းတင်းတင်းရောင်ရဲခြင်းတရားမှမမေ့ရဘူးတကယ်လည်းပဲအမှန်အရေးကြီးပါတယ်ဒီအလိုနေခြင်းတင်းတင်းရောင်ရဲခြင်းဆိုတဲ့အပ္ပမဒတရားနဲ့ပြည့်စုံလို့ရှိရင်သမထဝိပဿနာတရားလည်းမဆုတ်ရုပ်တော့ဘူးတဲ့ တချို့တက်တက်လို့တွေ့လို့တရားစခန်းလာမဝင်တဲ့ယောဂီလူတွေအများကြီးရှိပါတယ်ပထမနေ့ဝင်ကြည့်မိတဲ့ဟာတက်တက်လို့ငါတို့မစားနိုင်ဘူးဆိုပြီးတော့နောက်နေ့တွေမဝင်တော့ဘူးတမထာတရားမှလည်းဆုပ်ယူသွားပါတယ်ဝိပဿနာတရားမှလည်းဆုပ်ယူသွားပါတယ်ကိုယ်အိမ်မှာကိုကိုကြိုက်တဲ့အတန်းတိုင်းစားပြီးတော့တရားထုတ်နေတယ်ဆိုရင်တော့လည်းမဆုပ်ယူဘူးပေါ့လေတက်တက်လို့စားမှကြောက်တယ်နဲ့တရားမထုတ်ဘူးဆိုရင်တော့ဒီစခန်းမှမလာဖြစ်တော့ဘူးဆိုရင်တော့ဒီစခန်းကဟောတဲ့တရားတော့မလာဖြစ်တော့ဘူးပေါ့ဒီစကံကဒီစကံမှနေပြီးတော့တရားထုတ်ရင်ရမယ်တမထဝိပဿနာကုသိုလ်တော့မရတော့ဘူးပေါ့ဒါကြောင့်အင်မတန်အရေးကြီးပါတယ်ဟုတ်တရားစကားအားထုတ်နေပြီးတာပဲမှတ်တာမှန်နေဘာမှစဉ်းစားမင်းနဲ့ဆိုပြီးတော့ခရောင်းကြိုက်ချနေလို့မရပါဘူးခုနကပြောသလိုပါဠိစကားချေထအောင်ယူရတဲ့ဆိုပြီးတော့ဟာလာတခြားဟာတွေတော့ချေထအောင်ချနေပြီးတော့အလိုနေတဲ့စိတ်တင်းနေရတဲ့စိတ်မရှိဘူးဆိုရင်လည်းပါဠိမီးရပြေးပါမလားမပြေးဘူးအလိုနေခြင်းတင်းနေရခြင်းဆိုတာသူတော်ကောင်းအခြေခံကြဆုံးသူတော်ကောင်းကုန်နေပါပဲအဲ့ဒီဒီကမဝါတိတိတ္တမဖြစ်ရင်အင်္ဂါထဲမှာအပိသောသံတော်တော်တင်းနေအောင်ရတာလည်းပါတယ်။ပဝိဝိတ်တော်အပေါင်းဖော်မခင်တွေပဲနဲ့တယောက်တည်းဆင့်ညင်ရမှနေတာလည်းပါပါတယ်။ဒါတော့တယောက်တည်းနဲ့တစ်စိတ်တည်းမှဖတ်တော့ပေါ့။အတန်တထောကိလေသာနဲ့မယောနှောတာလည်းပါတယ်။ယောနှောတဲ့ဆရာကအမြင်အားဖြင့်ယောနှောတာ။ဉာဏ်တမျှကိလေသာဖြစ်နေရင်အမြင်အားဖြင့်ယောနှောတာပေါ့။ကြာတဲ့နာကိုကိလေသာဖြစ်နေရင်ကြာယောနှောတာ။တွေ့တယ်မလို့လည်းစကားဖောင်ဖွဲ့ပြီးပြောနေတယ်ဆိုတော့စကားအဖြစ်ယောနောတာသူ့ပေးတဲ့ပစ္စည်းလေးသုံးသုံးပြီးတော့ကိုချစ်တဲ့သူကပေးထားတဲ့ပစ္စည်းလေးသုံးပြီးတော့ကျင့်နဲ့နေတဲ့ကိလေသာချင်းနဲ့ဆိုရင်လေခံစားမှုအတုံးအဆောင်အဖြစ်ယောနောတာပေါ့တချို့တက္ကရာမကြီးတက္ကရာကြီးတက္ကရာမကြီးရှိကြပါတယ်အမလီဒါလေးအများအားဖြင့်တော့တက္ကရာမကြီးပေါ့လေအဲ့လိုပြောတဲ့မျိုးပြီးနေမယ်ပြင်မှာအတူတူပါပဲတခါကြီးတွေကမှကြီးတချို့ဒါလေးကတော့တပိတော့သားကအမေရိကကပို့လိုက်တာလေးဖေယားဒါလေးကတော့ဩစတြေးလျကပို့လိုက်တာလေးဒါလေးကတော့တူမကကျင်းသက်ကပို့လိုက်တာလေးနဲ့ဆိုပြီးကြွားတဲ့လူမျိုးရှိဘူးလားအဲ့ဒါတန်ဘောကတန်သက်ကဆိုတာအတုံးဆောင်အဖြစ်ကိလေသာဖြစ်တာအခုတရားစံဝင်နေဆိုရင်လည်းပဲတပတ်ကလေးတုတ်တယ်အမေဒါလေးကဘသူပြေးလိုက်တရားစံမှာတုတ်ဖို့ဆိုပြီးတော့ပြေးလိုက်တဲ့တပတ်ကလေးဆိုပြီးတော့လည်းသဘောမကျဘူးလားရှိတယ်နော်ဒါလေးကတရားစံဒုံလဘဝင်မယ်ဆိုလို့အသေးလေးကပြေးလိုက်တဲ့နည်းနဲ့တုတ်ပေါ်ပါလေဟုတ်လားအတက်ကပြလိုက်တဲ့ချွေးတုပ်ဘဝလေးဆိုပြီးတော့သဘောကျနေတယ်ရှိတယ်အဲ့ဒါလည်းပဲတန်ဘောကတန်တက်ကသုံးဆောင်အဖြစ်ယောနှောတာပဲအတက်ကကာယတန်တက်ကဆိုတာကခန္ဓာကိုယ်ချင်းဖြည်းဖြည်းတာဖက်လိုက်နမ်းလိုက်လက်ချင်းချိတ်လိုက်ဟုတ်လားတချို့များကတော့လူတပည့်တွေလုံးလေးရှိတယ်နော်ဟိုအပြင်မှာကတော့လက်ချင်းချိတ်သွားကိစ္စမရှိဘူးပေါ့ကျိတ်တာမှလည်းလက်ချင်းချိတ်ချာလို့ရလားဘယ်ကြမှာကိုမဆွဲပါဘူးနော်အဲ့တော့တရားနဲ့တရားခန္ဓာကိုယ်ကြီးဖြည့်ပြပြီးတော့ရောနှောလာကြတော့ကာယတန်တက်ကအဲ့ဒီလိုအချင်းအမြင်အကြာစကားအတုံးအဆောင်ဖြည့်ပြခြင်းအချင်းလေမရောနှောပါနဲ့အလိုနဲ့အလိုနဲ့ရမယ်တင်းတင်းလိုနဲ့ဖို့မမိပါနဲ့တင်းတင်းရောင်ရဲဖို့မမိပါနဲ့စိတ်ရည်ရမှာတပါးတည်းမွလျော်ဖို့မမိပါနဲ့ကိလေသာနဲ့မရောနှောဖို့မမိပါနဲ့အရတဝိရိယဝရိယရှိဖို့လေမမိပါနဲ့ဝရိယနဲ့ကိုဝရိယကလည်းကိုဝရိယစိတ်ဝရိယဆိုတော့နှစ်မျိုးရှိတာနာနာရင်နဲ့ပြင်းမချင်းမထတော့ဘူးဖြစ်၃နာရီပြည့်အောင်ထိုင်မယ်ဟဲ့ဆိုပြီးတော့ခန္ဓာကိုယ်ကိုမလုံမရှဲရည်ပြီးတော့ပေးပေးနေတာကြတော့ကိုယ်ဝရိယလို့ခေါ်တယ်ကိုယ်ကအားဆိုင်နေတာစိတ်ဝရိယဆိုတာကတော့အရှုခံအာယုလေးတွေပေါ်သမျှမလွတ်တမ်းပြည့်အောင်ကြိုးစားမယ်ဟဲ့ဆိုပြီးတော့ပေါ်သမျှအာယုလေးမှာစူးစူးဆိုက်ဆိုက်နဲ့အားထုတ်နေတာကြတော့စိတ်ဝရိယကိုယ်ဝရိယနဲ့အားထုတ်လို့နိဗ္ဗာန်မရောက်ပါဘူးစိတ်ဝရိယနဲ့အားထုတ်မှနိဗ္ဗာန်ရောက်ပါတယ်စိတ်ဝရိယဆိုတာကတောင်းရင်လည်းလေကိလေသာမဖြစ်စေဘူးမဖြစ်စရာဘူးဖြစ်လိုက်ရင်လည်းဖြစ်တဲ့ကိလေသာတောင်းရင်လည်းတခါတည်းပေးတတ်မယ်ရရင်လည်းကိလေသာမဖြစ်စရာဘူးဖြစ်လိုက်ရင်လည်းရရင်ပေးတတ်မယ်ထိုင်နေနေရမရောက်စရာဘူးထိုင်ရင်လည်းဖြစ်တဲ့ကိလေသာမဖြစ်စရာဘူးကိလေသာဖြစ်လိုက်ရင်လည်းအဲ့ဒီကိလေသာလျောင်းနေနေရာထိပါမသွားစရာဘူးစားရင်ဖြစ်တဲ့ကိလေသာစားရင်တက်တောင်းရင်ဖြစ်တဲ့ကိလေသာတောင်းရင်တက်တောင်းရင်တက်မယ်ဆိုတဲ့စိတ်ထားလေးဟာစိတ်ဝရိယပါပဲအဲ့ဒီလိုအပြင်အလိုနည်းဖို့မမေ့တဲ့သူတင်းတင်းရောင်းရဲဖို့မမေ့တဲ့သူစိတ်ဉာဏ်မှာတပါးတည်းဝင်လျော်ဖို့မမေ့တဲ့သူကိလေသာနဲ့ယောနှောဖို့မယောနှောဘဲနေဖို့မမေ့တဲ့သူလုံလောက်စိတ်ဝရိယနဲ့ကြိုးစားအားထုတ်ဖို့မမေ့တဲ့သူဟာနိဗ္ဗာန်ရဲ့အနီးမှာနေနေတာပါပဲ။ဟောပြောခြင်းနဲ့တဏှာကြီးတိတိရှိသွားပြီဖြစ်တဲ့အတွက်သူစင်ရဲ့အဝေးမှာမနေပါနဲ့တရားဒီနေရာမှာပဲနေကုန်ချုပ်ပါတော့နဲ့။အပမဒိနတံပါဒိတာအပမဒိနမမေ့မလျော့မပေါ့မဆပြင်းပြချက်သံမင်္ဂလောတတိတရားဖြင့်တံပါတိထသီလသမာဓိပညာဥစွာသောသိခာသုံးပါးတို့ကိုကိုစီကိုငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်တည်း